Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်မေလ9ရက်တောက်ကြံနေမနက်ခင်း VOA American Fan Season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမများသတင်းအောင်ပါဒီမနက်ခင်း Season တွေကိုတောင်းရင်တင်ဆက်ပေးသွားမှာပါရှင်
။မင်္ဂလာပါရှင်ကျမခင်ဗျသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးမှာပါ။မြောက်ကိုရီးယားကတာတိုပစ်ပက်ထင်းနှစ်ခုဖြစ်ပုံရတဲ့ဆန်းသက်မှုပစ်လို့မှုတွေလုပ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။အီရန်ဟာအမေရိကန်ပြစ်မှတ်ထားတိုက်ခိုက်ဖို့စီစဉ်နိုင်တယ်လို့စိုးရိမ်မှုတွေရှိလာတဲ့နောက်အမေရိကန်ကဂိန်းတင်တိုက်ခိုက်ရေးတင်မောအုပ်စုနဲ့ဘုံကျဲလင်းဒေသကိုအရှိလေပိုင်းဒေသပစ်လွှတ်လိုက်ပါတယ်။အငင်းပေါ်နေတဲ့တောင်တိုပစ်မှအမေရိကန်ကဂျပန်၊အိန္ဒိယနဲ့ဖိလစ်ပိုင်တို့နဲ့အတူပူးတွဲစီးရေးလက်ကျင့်မှုတွေလုပ်ခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှမများသတင်းအောင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနာဆရာမေသတင်းအရီထဲမှာဆိုရင်တော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဖြစ်ပွားခဲ့တဲ့အချင်းအောင်စုပူမှုတွေနဲ့ပတ်သက်ပြီးလေလာသုံးသပ်သူတွေရဲ့အမြင်တွေကဘယ်လိုရှိပါသလဲ
။ဒီအချင်းသားတွေကိုလွှတ်ပေးတဲ့အခါမှာစီစစ်မှုပုံစံကရှင်လင်းနေတာမျိုးမရှိဘူး။ဘလို့စီစစ်တာလဲဘသူတွေကစီစစ်တာလဲဘလို့အချင်းသားမျိုးကမှရေးပြီးလွှတ်တာလဲဆိုလဲ
ရှင်လင်း APP နိုင်ငံရေးအချင်းသားများကူညီစောင့်ရှောက်ရေးအဖွဲ့ခေါင်းဆောင်တဦးဖြစ်သူဥပိုလ်ကြီးပြောသွားတာပါ။နောက်ပိုင်းမှာပြည်စုံကိုနှားဆင်ရပါမယ်။ဒီသတင်းနဲ့အတူသမရထရမ်လက်ရှိထိတဲ့ရင်ဆိုင်နေရတဲ့အခြေအတင်ပြဿနာတွေအကြောင်းမြောက်ကိုရီးယားကဒုံးကျည်စမ်းသပ်ပြစ်လွှတ်လာတာကိုအမေရိကန်နဲ့တောင်ကိုရီးယားတို့ကနှုတ်ဆက်နေတဲ့အကြောင်းစတဲ့သတင်းလွှာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတန်းရောက်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထုတ်ကကျွန်တော်ကပြောပြပေးပါရှင်။
မြောက်ကိုရီးယားကတာတိုပစ်ပက်ထင်းဒုံးနှစ်ခုဖြစ်ပုံရတဲ့ဆန်းသက်ပစ်လွန်မှုတွေလုပ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကစစ်သတင်းနေမှာပြောပါတယ်။ဒါကသတင်းတစ်ပတ်မပြည့်ခင်အတွင်းမြောက်ကိုရီးယားအစိုးရရဲ့ဒုတိယအကြိမ်ပစ်လွတ်ဆန်းသက်မှုပါ။ပစ်လွတ်တဲ့ဒုံးတစ်ခုကကီလိုမီတာ420နဲ့နောက်တစ်ခုကကီလိုမီတာ280အထိရောက်ခဲ့တယ်လို့တောင်ကိုရီးယားပူးတွဲစီးပွားရေးချုပ်ကကြေညာချက်ထုတ်ပြန်ပြောဆိုတာပါ။နိုင်ငံအရှိအနောက်မြောက်ဖက်မြောက်ပျုံယန်းနယ်ကနေပြစ်လွတ်တဲ့ဒုံးတွေဟာအရှိရက်ကိုဥတီသွားတယ်လို့ကြေညာချက်မှာဖော်ပြပါတယ်။အဲဒီနယ်ထဲမှာဆိုင်နိုရီမြို့မှာနိုဒွန်တာလက်ပစ်ပဲထင်းဒုံးထားတဲ့အခြေစိုက်စခန်းတစ်ခုရှိတယ်လို့ဝါရှင်တန်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကပြောတကယ်သာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီလိုဖြစ်တဲ့အတွက်ဘယ်သူမှစိတ်ချမ်းသာမှာမဟုတ်ကြောင်းနဲ့မြောက်ကိုရီးယားနေနဲ့နှိမ့်နှိုင်းဆွေးနွေးမှုတွေအတွက်အဆင့်တည်းမဖြစ်သေးဘူးလို့သူယုံကြောင်းသမ္မတအင်ဗျူမှာစက်တဘရင်းတွေကပြောပါတယ်။တောင်ကိုရီးယားသမ္မတအင်ဒေါ်ကလည်းမြောက်ကိုရီးယားရဲ့ဒီဆန်းတက်မှုတွေအပေါ်မှာတိတ်ဆိုရင်တို့ကိုရီးယားနဲ့နိုင်ငံခြားစီးအသင်းမှမဟုတ်ဘူးပြည်ရော့စီဖို့အထောက်အကူဖြစ်မှာမဟုတ်ဘူးလို့ပြောပါတယ်။ဆိုးမျိုးတော်မှာတော့လုံခြုံရေးတွေတိုးမြှင့်ထားပါတယ်။စနေနေ့ကမြောက်ကိုရီးယားဆန်းတက်မှုတစ်ခုလုပ်ခဲ့ပြီးတာတိုပစ်ပက်ထင်းဒုံးတစ်ခုဖြစ်မယ်လို့သုံးသပ်သူတွေကတွက်နေတာဖြစ်ပါတယ်
။ဒီကော်မတီတွေပေါ်တိတ်ကြီးလေးတဲ့ Twin Concon တင်ကြမှုတွေကောက်ခံဖို့လုတ်ဆရာရှိတဲ့စာရေးသရံကိစ္စတွေကိုဒီကနေ့ကစပြီးလုပ်နေပြီလို့ American သမ္မတ Donald Trump ကမနေ့ကပဲပြောလိုက်ပါတယ်။နိုင်ငံခြားတင်းမာနေတဲ့ကုန်သွယ်ရေးပြဿနာကိုဖြေရှင်းဖို့တရုတ်နဲ့ American အရာရှိတွေရဲ့ Washington DC ကဆွေးနွေးပွဲမတိုင်ခင်နိုင်ငံပိုင်းအလိုမှာပဲသတင်းတောက်တွေကိုသမ္မတ Trump ကပြောခဲ့တာပါ။ American Dollar Billion 200တန်ဖိုးရှိတဲ့တရုတ်နိုင်ငံကတွင်းကုန်တွေပေါ့ဆရာကဲတုံးကနေ25ရာခိုင်နှုန်းအထိဒီကနေ့ကစပြီးကောက်ခံသွားဖို့ American ဘက်ကစီစဉ်ထားတာပါ။ Washington DC မှာနောက်တစ်ချိန်ထပ်ပြီးအခုဆွေးနွေးတဲ့ပွဲမှာတရုတ်ကိုယ်စားလှယ်အဖွဲ့ကိုဒုတိယဝန်ကြီးချုပ်လီယူဟေးကဦးဆောင်လာတာပါ။သဘောတူညီချက်တစ်ခုရကနေမှတရုတ်ဘက်ကညှိနှိုင်းမှုတွေပြန်လုပ်လာတဲ့ဒါကသူတို့ရဲ့သဘောနဲ့လုပ်လာတာလို့သမ္မတထရမ့်ကမနေ့ကပဲပြောပါရယ်။ဒီကနေ့တောက်ကြနေ American ရဲ့အတွင်းကုန်ခေါ်တင်းကျပ်မဲ့နေမတိုင်ခင်တရက်လုံးမှာနှစ်ဖက်ညှိနှိုင်းမှုတွေပြန်ဆက်ခဲ့ကြတာပါ။
အီရန်ဟာအမေရိကန်တွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့အတွက်စီစဉ်နေနိုင်တယ်လို့ဆိုရင်မှုတွေရှိလာခဲ့တဲ့နောက်အမေရိကန်ဘက်ကဆက်လွတ်လိုက်တဲ့ USS Abraham Lincoln Landing တိုက်ခိုက်ရေးသင်္ဘောအုပ်စုနဲ့ B-52 ဘုံးကျဲလေယာဉ်၄ဆင့်ဟာအရှေ့လေပိုင်းဒေသကိုရောက်သွားပါပြီ။ကျယ်စပြင်းနေမှာတိုက်ခိုက်ရေးသင်္ဘောအုပ်စုဟာ SUS-2 မြောက်ကိုဖြတ်ကျော်ခဲ့တယ်လို့ B-52 ဘုံးကျဲလေယာဉ်၂ဆင့်လည်းရောက်လာပြီဖြစ်ပြီးနောက်လေယာဉ်၂ဆင့်ကတော့ဗုဒ္ဓဘူးနေရရောက်နေနှင့်လားလို့အရှိလေပိုင်းဒေတာအပေါ်ဝင်လေပိုင်းဒေတာကိုကြီးကြပ်တဲ့စစ်ဌာနချုပ်ပြောခွင့်ရရေဒက်ကက်တင်ဝီလျံအာဘန်က VOA ကိုပြောပါတယ်။ဘုံးကျဲလေယာဉ်တွေဟာကာတာက LUD လေဒက်အခြေစိုက်စခန်းမှာထားကြောင်းကာကွယ်ဝင်ကြီးဌာနရရှိသူကအတည်ပြုပါတယ်။အီရန်ဘက်ကအန္တရာယ်ပြုနိုင်ရေတိုးလာတယ်လို့သတိပေးမှုတွေများလာတဲ့အတွက်အရှိလေပိုင်းဒေတာမှာစီးရဲထောက်ကူတွေပို့ပြီးတော့ပေးဖို့အတွက်ပန်ချရတာဖြစ်ကြောင်းအလဲပိုင်းတိုင်းစစ်ဌာနချုပ်တမှုရေရက်ဘူချုပ်ကြီး Kenneth McKenzie ကဗိုလ်တော်ဖူးနဲ့မှာပြောပါတယ်။အီရန်နဲ့ရထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုမလိုက်နာတော့ဘူးလို့အီရန်ရဲ့ချိမ့်ချမှုတွေအတွက်ဥရောပခေါင်းဆောင်တွေရှုံချနေချိန်မှာပဲအမေရိကန်တိုက်ခိုက်ရေးသင်္ဘောနဲ့လေယာဉ်တွေအရှိလေပိုင်းဒေသကိုရောက်လာတာပါ။အီရန်သမ္မတဟက်ဆန်ရိုဟာနီကတကယ်လို့အီရန်ကိုရေးရထန်ခတ်မှုတွေမလုပ်အောင်ရေပောင်း60အတွင်းအကာအကွယ်မပေးဘူးဆိုရင်အီရန်ဟာသဘောတူစာချုပ်ပါကန့်သတ်ချက်တွေကျော်လွန်ပြီးယူရေနီယံတန့်စင်မှုလုပ်မယ်လို့ပြောကြားခဲ့ပြီးတဲ့နိုင်ပိုင်းအကြံမှာပဲအမေရိကန်ကအီရန်ပေါ်မှာရေးရထန်ခတ်မှုတစ်တူချမှတ်လိုက်တာဖြစ်ပါတယ်။
ကုလသမဂ္ဂရဲ့အရေးယူပေးဆိုမှုကိုချိုးဖောက်ပြီးတောင်တဲတွေပို့ဆောင်လဲဆိုရဲဆွဆွဲချက်နဲ့မြောက်ကိုရီးယားပိုင်ကုန်တယ်သမော့စည်းကိုအမေရိကန်အာဏာပိုင်တွေကဖမ်းဆီးသိမ်းဆည်းလိုက်ပါတယ်။အမေရိကန်တရားရေးဝန်ကြီးဌာနအမျိုးသားလုံခြုံရေးဌာနကမနေ့ကြာတာပရိနေမှာထုတ်ပြန်တဲ့ညင်ညာချက်မှာဒီသင်္ဘောဟာမနေ့က2018ခုနှစ်မှာအင်ဒိုနီးရှားနိုင်ငံရေပိုင်နဲ့မှာပထမအကြိမ်ဖမ်းဆီးခံခဲ့ရဘူးပြီးတော့အခုကမှတော့အမေရိကန်ပြည်ထောင်စုရဲ့ရေပိုင်နဲ့အနီးချိကက်လာလို့ဖမ်းဆီးလိုက်တာလို့ဖော်ပြထားပါတယ်။ဒါဟာအမေရိကန်နိုင်ငံအနေနဲ့မြောက်ကိုရီးယားပိုင်ကုန်တင်သင်္ဘောကိုပထမဆုံးအကြိမ်ဖမ်းဆီးသိမ်းဆည်းတာပါ။ဒီသင်္ဘောဟာမြောက်ကိုရီးယားနိုင်ငံရဲ့အကြီးဆုံးကုန်တင်သင်္ဘောတွေထဲကတစ်စင်းဖြစ်ပြီးအကြီးစားဆက်ပစ္စည်းတွေတည်ဆောင်ရမှာမြောက်ကိုရီးယားကအသုံးပြုခဲ့ပူပါရက်။ကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုလေးလာဆောင်စီရေးတာဝန်ရှိသူတွေကတော့ဒီသင်္ဘောဟာမနစ်ကဖမ်းဆီးခံရချိန်မှာဒေါ်လာ3,000တန်ဖိုးရှိတဲ့ကြောင်မီသွေးတန်ချိန် 2,000 ခွဲကိုတင်ဆောင်ခဲ့တယ်လို့ဆိုပါရက်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းလိုမီတာ24 kHz 12.13 လိုင်းလိုမီတာ40 kHz 9.13 လိုင်းလိုမီတာ51 kHz 5809နဲ့လိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေမရိကန်တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အငင်းပွားနေတဲ့တောင်တိုပင်လယ်ပြင်ထဲမှာအမေရိကန်ရဲ့ USS William P. Lawrence ဖြတ်သင်းမောကြီးနဲ့အတူဂျပန်လေယာဉ်တင်သင်္ဘောအိန္ဒိယရေတပ်သင်္ဘော20နဲ့ဖိလစ်ပိုင်ကင်းလှည့်ရေယာဉ်တို့ဟာတရုတ်ကတူပိုင်နဲ့လို့ကြေညာထားတဲ့ရေပြင်မှာပူးတွဲလေ့ကျင့်မှုတွေလုပ်ခဲ့ကြောင်းအမေရိကန်ရေတပ်ကချက်တပင်းကြီးမှာပြောပါတယ်။တောင်တိုပင်လယ်ပြင်ထဲမှာအလားတူပူးတွဲဆင်းရဲလေ့ကျင့်မှုကိုအရင်ကလည်းလုပ်ခဲ့တာပါ။အခုတခါလဲတရုတ်ရဲ့ဒေါ်လာဘီလီယံ200ဘူးရှိတဲ့တွင်းကုန်ပစ္စည်းတွေပေါ်အခွန်တိုးကောက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ချိန်ချောင်းနေချိန်မှာလေးနိုင်ငံပူးတွဲလေ့ကျင့်မှုလုပ်ပြီးစိန်ခေါ်ခဲ့တာဖြစ်ပါတယ်။ဂျပန်ကလေယာဉ်တင်သင်္ဘောကြီး20လက်ကဒဇင်းဖြစ်တဲ့အီဇူမိုကိုဆစ်လွတ်ခဲ့တယ်လို့အိန္ဒိယကဖြတ်သင်းမော INS ကိုကတားနဲ့ရေတပ်သင်္ဘောအထောက်အကူပြု INS ရှက်ကီကိုဆစ်လွတ်ခဲ့တာဖြစ်ပါတယ်။ဒီတရင်ပတ်တွင်လေးနိုင်ငံပူးတွဲလေ့ကျင့်မှုကဗိုလ်တော်ဖူးနေမှာပြီးဆုံးလာပါ။တနင်္လာနေ့ကအမေရိကန်စစ်သင်္ဘောကြီး20ဟာတရုတ်ကတူပိုင်နေလို့ကြေညာထားတဲ့ရေပြင်တွေကကျွန်းစုတွေနာဖျက်သွားခဲ့တဲ့အတွက်တရုတ်အစိုးရကချက်ချင်းပဲကန့်ကွက်ခဲ့တာပါ။အမေရိကန်ရေတပ်ကတော့ဒါဟာကဘာတစ်လွှာကနိုင်ငံတကာရေပိုင်နဲ့ဖြစ်တဲ့အတွက်လွတ်လပ်စွာသွားလာခွင့်ရှိတယ်လို့ဒီရေပြင်ပိုင်နဲ့အတွက်အမေရိကန်ရဲ့မဟာမိတ်တွေကလည်းသူတို့ပိုင်နေလို့ကြေညာထားကြောင်းပြောပါတယ်။မဟာဗျူဟာကျတဲ့တောင်တိုပင်လယ်ပြင်တွေကနေရာအလုံးကိုတရုတ်ကတူပိုင်နေလို့ကြေညာထားတာဖြစ်ပြီးဒေတာရင်းနိုင်ငံတွေဖြစ်တဲ့ဘရူနိုင်အင်ဒိုနီးရှားမလေးရှားဖိလစ်ပိုင်တိုင်ဝမ်နဲ့ဗီယက်နမ်တို့ကအဲ့ဒီနေရာနေနေပိုင်ဆိုင်မှုအငြင်းပွားနေတာဖြစ်ပြီးပူးတွဲဆေးလေ့ကျင့်မှုလုပ်တဲ့နိုင်ငံ၄နိုင်ငံတွေကအမေရိကန်ဂျပန်နဲ့အိန္ဒိယတို့ကတော့နေနေအငြင်းပွားမှုမရှိပါဘူး
။ကမ္ဘာအကြီးဆုံးလူမှုကွန်ရက် Facebook ကိုတည်ထောင်သူ Mark Zuckerberg နဲ့အခမ်းဖော်ဖြစ်တဲ့ဖြစ်သူလည်းဖြစ် Facebook Company Twitter တည်ထောင်သူလည်းဖြစ်တဲ့Chris Hughes က company ခွဲတဲ့လူကြောင့်ကမနေ့ကြာတာပရိနေတုံ New York Times သတင်းစာမှာအထွေအမြတ်ဆောင်မတပုံမှာရေးသားဖော်ပြပါရယ်။ company တစ်ခုတည်းကလက်ဝကြီးကိုချုပ်ကန်နေတာကိုစန့်ကျင်ပြီးဤပညာ company ကြီးတွေကိုခွဲထုတ်ဖို့တိုက်တွန်းနေကြတဲ့လွတ်တော်အမတ်တွေအကြိုက် Hughes ကဒီလိုပြောလိုက်တာပါ။ဘလောက်ပဲရွေးချက်ကောင်းတဲ့လုပ်ငန်းရှင်ဖြစ်နေပါစေသူတွေကချုပ်ကန်တဲ့ဝန်ဆောင်မှုဒါမှမဟုတ်လုပ်ငန်းတွေကိုလုပ်ပိုင်ခွင့်ကတ်တတ်ထားတဲ့ကျွန်တော်တို့နိုင်ငံအတွက် Zuckerberg ရဲ့အင်အားကမကြုံစဘူးကြီးမားနေတဲ့အတွက် American ပုံစံနဲ့မကန့်ကြည့်ဘူးလို့ Hughes က New York Times မှာရေးပါတယ်။ Facebook မှာအချက်လက်တွေဖြန့်ဝေနေတဲ့စနစ်တွေအမုန်းစကားပြန်ပွားမှုတွေနဲ့သတင်းမှားတွေဖြန့်ဝေနေခြင်းရှိမရှိကိုလည်းတရားဝင်အဖွဲ့အစည်းတွေကတကဘာလုံးတိုင်းတာနဲ့စောင့်ကြည့်နေကြတာပါ။ကဘာတဝမ်း Facebook လူမှုကွန်ရက်သုံးပြုသူ2ဘီလီယံကျော်ရှိသလို Facebook ဘိုင်း WhatsApp Messenger နဲ့ Instagram အသုံးပြုသူတွေကလည်း1ဘီလီယံကျော်ရှိပါတယ
်။ခရီးယန်ရဟန်းတော်တချို့ရဲ့လိင်မှုဆိုင်ရာမတရားပြုချက်မှုရှိတယ်ဆိုတော့တိုင်တန်းချက်တွေကိုပုံရဟန်းမင်းကြီးအနေနဲ့အရေးယူလှုပ်ဆောင်ပေးဖို့မတရားပြုချက်ခံရသူတွေရဲ့ကာလကြာရှည်တောင်းဆိုမှုတွေထွက်ပေါ်လာခဲ့တဲ့နောက်မှာဒီလိုတိုင်တန်းမှုတွေနဲ့စုံစမ်းစစ်ဆေးမှုဆိုင်ရာ ก็จะพยายามให้ฟรานซิสกาจะได้เรียนมาอุบลเดียทบทวนเลยไปเลยที่สันต์จันต้องไม่อุบลเดียจุงนัดเรียนมาสัตย์เต็มเต็มมาพิบีที่สันต์อุบลเดียต้องนี่จะจันต้องไปเรียนเอาเปลี่ยนเลยสันเสพผู้ชีพไปเลยแกต้องพูดเลยเรื่องจริงเนี่ยตีละเช่นชาวต่างคนจะรู้ว่าพยายามจะมาตัวเองที่เกี่ยวเรื่องเรื่องมุ่งเสียมาเดียบอยู่จมูกด้วยกันแต่เรียนปู่มาพิบีที่อุบลเดียเรื่องมุ่งเสียมาเดียบอยู่จมูกพอทุกเดือนสุดดูเรื่องกูเลยกาวไปพิบีไปเลย
เมริกันเองมันนุ่ยอุบัติยาดีมานายอยู่ตอนนายชีตัวบีสาวโมยาดีมาตอนนายน้องสาวนายได้ยาเด็กเสียนลาชีวะเลยที่ไลท์สเตเวนส์ตัวบีนี่เสียนนี่เจนได้เจนพยองได้ผู้ด้วยพยานเกเรที่พี่น้องสูบบุหรี่ตอนท้องกูอยากเช่าเช่าคนนี้กันเลยก็ชินกันแล้ววะกูรอดีอุบัติก็เป็นเสียงบีเจนายก็ตอนนี้ลงมาแต่ตอนมาเทียทาชีโบเมริกันคอนเกรสก็ต้องสูบบุหรี่เส้นสานี่เลยพินเอรีมีอะไรกันวะบีที่ลูกต้องสูบบุหรี่เส้นสานี่เจ้าแต่มาโมต้องสูบบุหรี่สมเช ဆိုပါရခင်ဗျာ
ဒီကနေ့မနေ့ပိုင်းအတွက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးခဲ့တာပါအခုတော့သတင်းစာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဖြစ်ပွားခဲ့တဲ့အချင်းထောင်စုပူမှုတွေနဲ့ပတ်သက်ပြီးအပြစ်မှန်ပေါ်ပေါက်အောင်စုံစမ်းစစ်ဆေးသွားမယ်လို့မနေ့ကထုတ်ပြန်တဲ့သမရယုံရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်သမရရဲ့လူငယ်တက်တာခွင်းနဲ့အချင်းသားတွေတောင်းနဲ့ချီမကြခင်ကပြန်လွတ်ပေးခဲ့တဲ့အပေါ်မျှတမှုမရှိဘူးလို့အချင်းသားတွေကပြောနေတာပါအခုလိုစုပူမှုတွေနဲ့အာဏာပိုင်တွေရဲ့ကင်တွယ်မှုတွေအပေါ်အမြင်တွေကလည်းအမျိုးမျိုးရှိနေပါတယ်ဒီအကြောင်းကိုကိုကျောင်းလင်းကဆက်ပြီးပြောပြပေးပါရှင
်ပြီးခဲ့တဲ့ဗိုလ်တပ္ပုနည်းနဲ့ကြာသပတေးနည်းတွေကမြန်မာနိုင်ငံတွင်းထောင်6ခုမှာစုပူမှုတွေဖြစ်ပွားခဲ့ပြီးအာဏာပိုင်တွေရဲ့နှိမ်နှင်းမှုကြောင့်အကျဉ်းသား၄ဦးသေဆုံးခဲ့ရပါတယ်ဒဏ်ရာသူတွေလည်းရှိပါတယ်ကလေးနဲ့ဖန်အံမျိုးတွေကအကျဉ်းထောင်တွေမှာမေလ၈ရက်ရဲ့ဗိုလ်တပ္ပုနည်းတွေကစုပူခဲ့ကြပြီးမေလ9ရက်နေ့မှာတော့မြကြီးနားပသိမ်တာယာဝတီနဲ့ရွှေဘိုထောင်တွေမှာစုပူခဲ့ကြပါတယ်ရွှေဘိုထောင်စုပူမှုမှာအာဏာပိုင်တွေကတနက်နဲ့ပြစ်ခတ်နေနေလို့အကျဉ်းသား၄ဦးသေဆုံးခဲ့ရပါတယ်။သမရယုံရဲ့မနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့စုပူတဲ့ထောင်တွေကွဲပြီမဲ့လဲတောင်းဆိုချက်တွေကတစ်ထပ်တည်းဖြစ်နေပြီးတချို့ထောင်တွေကစုပူမှုတွေမှာအကျဉ်းသားတွေကလက်ကင်ဖုန်းတွေနဲ့လူမှုကွန်ရက်မှာ live လွှင့်တင်ခဲ့တာတွေရှိလို့စုပူမှုတွေအကြားမှာချိတ်ဆက်မှုတွေနဲ့သွေးထိုးလှုပ်ဆော်မှုတွေရှိတယ်လို့သုံးသပ်ကြောင်းဖော်ပြထားပါတယ်။လွှတ်တော်ကိုယ်စားလှယ်ဦးဝေလိုင်ထွန်းကလည်းအကျဉ်းသားတွေလက်ကင်ဖုန်းအသုံးပြုတဲ့အချက်ကိုထောက်ပြပါလေ
။ဆောင်းဟောက်ခုံးဆက်တယ်လို့မှမရပဲ။တိစိုတွေကြည့်လို့ရတယ်။ဟောင်းမလေးစီတီမှာလည်းစူလို့ရပြီဆိုနေတာချင်းနေကြတာတော့မပြောရဘူး
။ရွှေဘိုမြို့ကလူမှုကယ်ဆယ်ရေးအသင်းရဲ့ဥက္ကဋ္ဌဦးမျိုးမြင့်ကရွှေဘိုထောင်စုပူမှုနဲ့ပတ်သက်ပြီးတော့ VOE ကိုရှင်းပြပါလေ
။တာဝန်ရှိသူတွေကိုပြန်လည်ပြီးတော့ခုခံတဲ့အတွက်သင်းတို့ကဝင်စည်းမလို့ဖြစ်တဲ့အတွက်လက်မြေပြရတဲ့အချိန်မှာထိရပဲရှိတာပါ။အင်အားသုံးကြောင်ထိမ့်နေရတဲ့သဘောပါပဲဗျ။မထိမ့်နေလို့ရှိရင်ဒီတက်ဒီဆိုးမဲ့အခြေအနေတွေဖြစ်ကုန်ပါလေ။အခုလေအဝင်းရုပ်ကိုယ်တိုင်ရှင်းတာကိုလက်မခံတာပါ။အကျဉ်းသားတွေကမင်းတို့ဖြစ်ချင်းတော့တင်ပြပြီးဆိုတော့လက်မခံတာပါ
။လွတ်တော်ကိုယ်စားလှယ်ဥတင်ထွေးကတော့အခုလိုထောင်တွေစုပူးမှုဖြစ်ရတာဟာဝန်ထမ်းတွေရဲ့ချုံးဝင်းချက်ကြောင့်လို့ယူဆပါတယ
်။အခုလူချင်းဆက်ဆောင်ရေးပြီးတဲ့ဟာလည်းပဲသူပြည်ရေးဝန်ကြီးဌာနကိုကျွန်တော်ကမရနေတော့သတ်မှတ်ချက်တွေနဲ့သူအကြာကြာလေးစုတင်နေလူတင်မှုဟာသူတို့ကလည်းပြည်ရေးကပြည်ပေါ်မှာတော့သူဘကအကြိမ်ဝန်ထမ်းတွေချွင်းချက်ကြောင့်အမျှမတောက်ဘူးဆိုတဲ့ပြဿနာပေါ်လာတယ်လူကအကြိမ်တော့ချင်းတယ်အဲ့တော့ဒီကိစ္စကိုလက်ရှိဌာနတွေနဲ့ရှင်းရမယ
်ဘလို့နီးနဲ့လွန်ငင်းတက်တာခွင့်ကိုပေးတာလဲဆိုတာကိုမသိရလို့အကျဉ်းသားတွေမကျေမနပ်ဖြစ်ရတယ်လို့ယူဆတဲ့အကြောင်းဖတ်တော်ကိုယ်စားလှယ်ဥအွန်လိုင်းဝင်းကသတင်းတောက်တွေကိုပြောပြပါတယ
်ဆုတ်တဲ့ပေါ်မှာညံ့တာဘုံမရှိဘူးသူတို့အကျဉ်းသားတွေဘက်ကခံစားရတာအခုဒီဘလို့လွတ်လဲလွန်ငင်းချမ်းသာဖို့ပြေးလဲဆိုတော့မတိရတဲ့ခါကျတော့အကျဉ်းသားတွေဘက်ကဒါသူတို့မကျေနပ်ဘူးဖြစ်ကြတယ်လို့ကျွန်တော်ယူဆပါတယ
်အကျဉ်းသားတွေကိုပြန်လွတ်ပေးမှုမှာပွင့်လင်းမြင်သာမှုရှိတယ်နဲ့လို့ APP နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ရဲ့ခေါင်းဆောင်တူဖြစ်သူဥပိုလ်ကြီးက VOE ကိုပြောပါတယ
်ဒီအကျဉ်းသားတွေကိုလွတ်ပေးတဲ့အခါမှာစီစစ်မှုပုံစံကပွင့်လင်းမြင်သာမှုမရှိဘူးဘလို့စီစစ်တာလဲဘယ်သူတွေကစီစစ်တာလဲဘလို့အကျဉ်းသားမျိုးကမှရွေးပြီးလွတ်တာလဲဆိုပြီးပွင့်လင်းမြင်သာမှုမရှိတဲ့အပိုင်းကိုတော့ယူတွေ့ရတယ်သိုးရောက်ကစီစစ်ရေးလုပ်မယ်ဆိုလို့ရှိရင်ဖြစ်နိုင်တယ်ဗျအကျဉ်းသားစီစစ်ရေးကော်မတီလိုမျိုးဖွဲ့ပြီးတော့လုပ်မယ်ဆိုလို့ရှိရင်တော့ဒီလိုပုံပွင့်လင်းမြင်သာတဲ့ဖြစ်စဉ်မျိုးကိုကျွန်တော်တို့ရနိုင်တယ်အဲ့လိုပြောဆိုလို့ရှိရင်အကျဉ်းသားတွေကလည်းသူတို့မလွတ်ရင်မလွတ်ရတဲ့အကြောင်းသိကြသိအောင်ဆိုတော့ဒီလိုမျိုးဖြစ်အောင်တော့ကျွန်တော်တို့စီစဉ်ရမယ်နောက်တစ်ခုကကျင်းသားတွေဆန္ဒပြမှုကိုဖြိုခွဲတဲ့အခါမှာကျင်းသားတွေတည်ဆုံတဲ့အဆင့်ကြီးဖြစ်လာတယ်။ဒါကကောင်းတဲ့အလားအလာတော့မဟုတ်ဘူး။ပြည်သူလူထုရဲ့စိုးရိမ်မှုကလည်းပုံပြီးမြင့်တက်လာတယ်
။နှစ်ရှည်ထောင်နှံချခံထားတဲ့တချို့အမှုတွေကရှော့ပေါက်ပေးတဲ့အကြောင်းလွတ်တော်ကိုယ်စားလှယ်ဥအွန်လိုင်းဝင်းကပြောပါတယ်။
အာရမပြုခြင်းနဲ့မလေးမှုလိုဟာမျိုးလူတတ်မှုလိုဟာမျိုးပေါ့ဒါမျိုးတွေကိုတော့ပြင်းချင်းချတာကိုပြေးလိမရှိဘူးပဲပြည်တန်ရှော့လိမရှိဘူးတော့ဒီနိုင်ငံရေးပြည်မှုပြည်တန်နေနောက်တစ်ခါမွေးစည်းဝါနဲ့ပတ်သက်ပြည်မှုပြည်တန်နေအဲအဲ့လိုပြည်မှုပြည်တန်တွေကိုတော့ရှော့လိရှိတယ်ဘာလို့လဲတို့နှစ်တည်းတားကြတော့လူတယောက်ကိုကျွန်တော်ထောင်ထဲထည့်ထားကြတော့ပြင်ဆင်ဖို့အတွက်ထည့်ထားတာပေါ့နှစ်40လောက်ထည့်ထားမယ်ဆိုလို့ရှိရင်ဒါပြင်ဆင်ဖို့မှမဖြစ်နိုင်တော့ဘောအောင်ဖြစ်စည်းသလိုဖြစ်သွားတယ်အဲ့ဒီပေါ်မှာနိုင်ငံတော်ကပြည်တန်ချပြီးတဲ့ခါကျတော့ပြန်ရှော့ဖို့လိုတယ်လို့ကျွန်တော်တို့တော့လည်းယူဆပါ
ပြီးခဲ့တဲ့ AP လကနေပြီးတော့အခုမေလအထိတမရရဲ့လွန်ငင်းတက်တာခွင့်နဲ့ပြန်လွှတ်ပေးခဲ့တဲ့အကျဉ်းသားပေါင်းက23000ကျော်ရှိပါတယ်။မြန်မာနိုင်ငံအတွင်းကအကျဉ်းထောင်နဲ့အလုပ်စခန်းပေါင်း63ခုမှာအကျဉ်းသားပေါင်း9000ကျော်ရှိပါတယ်။တခြားထောင်တွေမှာလည်းစုပူမှုဖြစ်လာမှာကိုစိုးရိမ်ရလို့အခုလုံခြုံရေးတွေကိုတင်းကျပ်ထားပါတယ်။
ကိုကျောင်းလင်းဆက်တဲ့မြင်းမြန်ထားတာပါအခုဆက်ပြီးတော့ရခိုင်ပြည်နယ်ကြောက်တုံနယ်မြောက်ဦးမှာနင်းမိုင်းကြောင့်အရက်သားတွေတိုက်ဆုံးဒဏ်ရာရတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်စီရေးပဋိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်ကြောက်တုံမြို့နယ်ဝါတောင်စစ်ဆောင်စခန်းကနေရွာသားတဦးမိုင်းနှမိပြီးထိခိုက်ဒဏ်ရာရခဲ့တယ်လို့မြောက်ဦးမြို့နယ်ကရွာသားတဦးဟာလည်းမင်းကမိုင်းနှမိတိုက်ဆုံးခဲ့ပါတယ်ဒီလေးလာတာစီရေးတင်းမာမှုကာလအတွင်းရွာသား10ဦးကျော်မြင်းမြုပ်မိုင်းကြောင့်တိုက်ဆုံးခဲ့တယ်လို့လည်းစစ်တမ်းကောက်ယူထားတဲ့အဖွဲ့အစည်းတာဝန်ခံတွေကပြောပါတယ် VOA မြန်မာပိုင်းသတင်းတော်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်
။စစ်ရေးတင်းမာနေစေရခိုင်ပြည်နယ်တွင်းမှာလက်နက်ကင်ဖွဲ့တွေထောင်ထားတဲ့မိုင်းကြောင့်ဒေသခံရွာသားတွေထိခိုက်တိုက်ဆုံးမှုတွေရှိနေတာပါ။ကြောက်တော်မြို့နယ်နဲ့ဘုံလူကျုံမြို့နယ်အစနားရှိဝါတောင်စစ်ပေးဒုက္ခသည်စခန်းမှာခိုးလုနေတဲ့စစ်ရှောင်းရွာသားတို့မနေ့မနေ့ပိုင်းကသောတဲ့ဝါခုတ်ရွာကအပြန်မြေမြုပ်မိုင်းနှင်းမိခဲ့တယ်လို့ဝါတောင်ဒုက္ခသည်စခန်းကာဝန်ရှိသူဦးအောင်ကျော်မျိုးကပြောပါတယ်။
ကမောင်းမှာသူတို့ကဝါခုတ်ကအဲ့ဒီကမောင်းအရင်ရှောက်ထားမှာဝါခုတ်ပြီးအပြင်မှာအဲ့ဒါတိုင်းတော်လို့သူပြန်ရတာလည်းကြောက်နေတယ်။သူနေတော့ဒီအထက်မှာရှိတဲ့ကွာခုတ်တယ်ပြန်လာတယ်ဆော့တယ်အဲ့ဒီလိုမျိုးကသူကပြန်ရှင်ကဒီကြောက်တော့ရှိရင်လည်းမခင်ဘူးလို့နေကဆိုင်တယ်ဆော့တယ်ပြောတယ
်။လက်ရှိမိုင်းနေမီတူဥပန်းအောင်ချီကိုစစ်တွေစေယုံကိုပို့ထားပြီးတန်ရာချီနေပြင်းထန်တယ်လို့စစ်ရှောင်းတွေကကူညီပေးဆောင်နေတဲ့ရခိုင်တိုင်းသားမျိုးနွယ်များစီယုံတွင်ရင်မူကိုစစော်ထွန်းကပြောပါတယ
်။အခုတော့စစ်တွေစေယုံမှာရောက်နေပါတယ်။နေမီကတော့အခုချင်းလုံးနေတယ်ဘောနောအခုတော့ပြင်ချောပြရမယ့်အနေထားမှာရှိပါတယ်ညာဘက်ချီတော့
မြမဆောင်မတော်နဲ့ရခိုင်လက်နက်ကိုင်အီတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ကြောက်တော်မြို့နယ်တွင်ကခမောင်း၊လေခွိ၊ပစိုင်းကိုင်း၊ချောင်းတောင်ရေကောင်းစတဲ့ကြေးရွာကရွာသားတွေဟာ2018ခုနှစ်ဒီဇင်ဘာလကုန်လောက်မှာဝါတောင်စစ်ဆောင်စခန်းကိုတင်းချောင်ရောက်ရှိလာတာပါ။လက်ရှိစခန်းတွင်စစ်ဆောင်ဒုက္ခတဲ့1200ကျော်ရှိနေပါတယ်။အလားတူမေလာ3ရက်နေ့ကလည်းမြောက်ဦးမြို့သမရိရက်ွက်ကဦးတန်းမြင့်စုသူကလည်းရွာရှိဘက်ဇက်တောင်ကိုတက်ဝါခုတ်ဖို့သွားရောက်စဉ်မိုင်းပေါက်ကွဲခဲ့ပြီးတိတ်ဆုံးသွားခဲ့တယ်လို့မိသားစုနဲ့နေဆက်သူဂူလှကျော်ကပြောပါတယ်။
သူကတော့ထက်ခေါက်သွားတယ်လေမနေ့ကောလာရီရှင်ရောက်ကတိုးတင်းဝင်သွားတော့ဒါရိုက်ဆိုပြီးတော့ဆန္ဒကြားလိုက်တယ်ခင်ဗျာသူကညနေကျရင်လည်းပြန်ရောက်တော့ရွာသားတွေနဲ့သူတို့မိသားစုတွေစစ်ပူပြန်ပြီးတော့နေနေတော့ရှာကြည့်တယ်လေနောက်တနေ့ကောလာရီလောက်မှပဲသူ့ကိုကျွန်တော်တို့သွားရှာတော့တိုးတင်းမှာတယောက်တည်းတင်နေတာကိုတော့ကျွန်တော်တွေ့တယ်ခင်ဗျာမိုင်းကားလို့ဗျာမြင်းမြောင်းမိုင်းလို့လည်းပြောကြတယ်ဗျာနင်းကြီးကကိုေးတဲ့မိုင်းမျိုးလေ
မိုင်းပောက်ွဲတဲ့နေရာပြီးခဲ့တဲ့မန္တလေးကမြမသမတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့တဲ့နေရာဖြစ်ပြီးဘယ်ဖွဲ့ထောင်လာတဲ့မိုင်းဆိုတာကိုတော့မသိရှိဘူးလို့ဒေသခံတွေကပြောပါတယ်။ကျန်ရစ်သူစနီးကျစ်သူဟာမိဖွားကနီးကိုဝန်လွယ်ထားရတယ်လို့တမီးသုံးယောက်လည်းရှိနေတဲ့အတွက်စောင့်ဝတ်နေရခက်ခဲရှိနေတယ်လို့လည်းဂူလှကျော်ကပြောပါတယ်။ရခိုင်ပြည်နယ်တွင်းမှာမြမသမတော်နဲ့ရခိုင်တပ်ဖွဲ့အီတို့အရာစီရေးပဋိပက္ခဖြစ်ပွားနေတယ်လို့လုံခြုံရေးရထောင်လာတဲ့မြေမြုပ်မိုင်းတွေဟာဒေသခံတွေရဲ့သွာလာရေးကိုချင်းချောက်နေပါတယ်။ဒီလေးလာသာတွင်ဒီခိုင်ပြည်နယ်မှာမြေမြုပ်မှန်းကြောင့်အရက်သား10ဦးလောက်တိတ်ဆုံးသွားခဲ့ပြီလို့စစ်တမ်းကောက်ယူထားတဲ့ဒီခိုင်တိုင်းသားမျိုးနွယ်များအစီအယုံသွင်းမှုကိုစစောထွန်းကပြောပါတယ်
ခုပြည်နာကကြတော့တော်နေရာဒီပေါ်တော့တော်ဆက်နေတာပေါ့ဒီတိုင်းခွေးနဲ့တခိုင်နဲ့ဒီမိကျာပိုက်ဆိုင်ရာမိုင်းတွေပဲဆက်လုပ်ဆက်များပါတယ်အခုဒီမိုင်းငယ်ကပြည်သူမတို့ကျတော့ရှိနေပြီတခြားဒီကျန်ရတဲ့လူကလည်းပဲ5-6လောက်ရှိတယ်
ပယ်လနဲ့ကန်ဖွဲ့ကထောင်ထားတာမသိရပေမဲ့မြေမြုပ်မိုင်းထောင်ထားတဲ့နေရာတွေဟာဒေသခံရွာသားတွေသွာလာနေတဲ့နေရာဖြစ်တာကြောင့်ရွာသားတွေထိခိုက်မှုများပြားနေတာပါပြီးကြတဲ့မေလ9ရက်နေ့နဲ့10ရက်နေ့မှာလဲကြောက်တော်နဲ့ပုံလူကျုံမြို့နယ်တွင်တပ်မတော်စစ်ရင်တန်းတွေကိုဂျခိုင်လက်နက်ကန်အီဖွဲ့ကနေမိုင်းခွဲတိုက်ခိုက်တယ်လို့ဂျခိုင်တပ်မတော်ဘက်ကပြောဆိုပါတယ်လက်ရှိဂျခိုင်ပြည်နယ်တွင်စစ်ရေးတင်းမာနေစေချင်နေကြောင့်မြို့နယ်6မြို့နယ်ကရွာသား38000ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့ပန်းစီစစ်စစ်ခံရမှုမြေမြုပ်ပိုင်းအန္တရာယ်တွေကြောင့်လည်းဒေသခံတွေရဲ့လုံခြုံရေးဟာကင်းမဲ့နေတယ်လို့အကူအညီပေးရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။သောသားရှင်များရှင်၊ရှိခိုင်ပြည်နယ်မှာလက်နက်ကိုင်ပဋိပက္ခတွေကြီးထွားလာနေတာနဲ့အညာအရက်သားတွေထိခိုက်ဒေသတွေပန်းစီစစ်စစ်ခံရတာတွေကြုံနေရပါတယ်။ ဒီနေ့တိုင်ပြည်ခါရီကြအရသားတွေမြေစာပင်ဖြစ်နေရတာအတိကပသူတွေမှစာဝန်ရှိပါတယ်ခိခိုက်ကြေးခြင်းမှုတွေကိုရှောင်ရှားနိုင်ဖို့နဲ့ခိခိုက်နေနာခဲ့ရသူတွေအတွက်တရားမျှတမှုရနိုင်ဖို့ဘာတွေလုပ်ပြင်တယ်လဲဘာတွေလုပ်နိုင်မလဲဆိုတာတွေကို VOA ရဲ့ဖုန်းနံပါတ်0921 9999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နံပါတ်ဖြစ်ဖြစ်အသံဖိုင်နံပါတ်ဖြစ်ဖြစ် ဒီရီဒိုင်းလီလိုင်းအစီအစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေညတိုင်းလီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။သမ္မတဒေါ်နယ်ထရမ့်ဟာ1996ခုနှစ်ကနေ1996လေးခုနှစ်အတွင်းဒေါ်လာ1.3နှစ်ဘီလီယံလောက်အခွန်ဌာနကိုအရှုံးပြခဲ့တယ်လ down so niche mabe, the chart take a chini relay, pinny vary, di down in a patapi, VOA impudo didn't out pasty with a kuswara people tarry the dingago, go to your thing up your piva mission.
Kuran Josagere Oin Solo Yelungashin, a baby lo ni nina masayadasu, omnine siwa ilungashin, surariga. ထရန်ကိုရ၈၀နှစ်90ပြည့်နှစ်တွင်မှာမစ္စတာထရမ့်ကိုကိုကိုပုံဖော်ပြောဆိုခဲ့တာတွေပါဒါပေမဲ့ထရန်ကိုရ၈၀ငါးကနေထရန်ကိုရ90လေးခုနှစ်တွင်မစ္စတာထရမ့်ရဲ့စီးပွားရေးလုပ်ငန်းတွေမှာဒေါ်လာ၁.၃နှစ်ဘီလီယံအဆုံးပြခဲ့တာကြောင့်အမေရိကန်အခွန်အထမ်းဘယ်သူတည်းမဆိုပိုရှုံးနေပြီးတော့အဲဒီစနစ်ထက်ကရှင်းနေမှာသူဟာဖက်ဒရယ်အခွန်တွေမဆောင်ဘဲနေလို့ရခဲ့ပါတယ်တမနာအနေနဲ့အ Naga, Rudy Marbonier Aminga.
Perhaps his taxes may show that he's not as wealthy as he claims to be.
Tu pyo da law de gae ram chan naw su ra tu ko mat tan ma pya ni nai ma de ai de lo so yin tamara yue kaw pwae de twa mae swae chain ga tu pyo gae de adika a che ga a pyo twa ma ba
tamara tran ni akon mat tan ko atai kan democrat twi taung ni na cha ba bi pi ba si bwae lo ngan twi ne a be yu lout da ma a cho si bwae pri pakha twi shi gae da la akon saung da ma lein da da la 2019 ခုနှစ်ကအခွန်စနစ်ပြုပြင်ပြောင်းလဲတာကနေသူ့အတွက်အကျိုးဖြစ်စေခဲ့တယ်လားဆိုတာတွေကိုစမ်းစစ်ဖို့တောင်းနေတာပါ။သမ္မတထရမ့်ကမပေးဘူးလို့ညင်းထားတာကြောင့်တရားရုံးမှာရင်ဆိုင်ကြရမယ့်ပုံရှိနေပါတယ်
။ They want to know every deal I've ever done. Now Mueller, I assume for $35 million checked my
ကျွန်တော်လုပ်သားများဘေးယူတိုင်းကိုသူတို့ကသိကျင်နေကြတယ်။အခုဆိုရင်ဒေါ်လာ35သန်းကုန်ထားတဲ့မူလစုံစမ်းစစ်ဆေးမှုကကျွန်တော်အခွန်မှတ်တမ်းတွေငွေကြေးတွေကိုစစ်ထားပါတယ်။စကားမစဲအဲ့ဒါသိကောင်းပါလေမှတ်တမ်းမရတွေကိုပြန်ကြည့်အောင်တက်တက်ပါပဲ
ပြီးခဲ့တဲ့ဗိုလ်ဒူးနေ့မှာတော့နောက်ထပ်အခြေတင်ကိစ္စတစ်ခုထပ်ဖြစ်လာပါလေ2016သမရယူကောက်ပွဲမှာရုရှားဝင်နှောက်ခဲ့တယ်ဆိုတာနဲ့သမရကတရားရေးဘဏ်ကိုဝင်ဆွတ်ဖက်ခဲ့တလားဆိုတာတွေပေါ့စုံစမ်းစစ်ဆေးပြီးရေးသားထားတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာအပြည့်အစုံကိုပေးဖို့ရှေ့နေကျုပ်ဝီလျံဘားကညင်တာကြောင့်သူဟာလွှတ်တော်ကိုမထေမဲ့မြင်လုပ်တယ်လို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေကဆုံးဖြတ်လိုက်တာပါအလုပ်တော်တရားရေးကော်မတီဥက္ကဋ္ဌဂျယ်ရီနက်ဒလာက
We are now in it. We are now in a constitutional crisis.
လက်ရှိမှာကျွန်တော်တို့ဟာအခြေခံဥပဒေဆိုင်ရာအကျက်အတည်းတစ်ခုကိုရင်ဆိုင်နေရပါပြီ
။အဲ့ဒီဆုံးဖြတ်ချက်ကိုသမ္မတကအုပ်ချုပ်ရေးလုပ်ပိုင်ခွင့်အာဏာသုံးပြီးပိတ်လိုက်ပါတယ်။အဓိပ္ပာယ်ကတော့လူတော်ကဆင့်ခေါ်တာနဲ့ရင်ဆိုင်ရရင်တောင်မှတတ်မှတ်တဲ့အချက်လက်တွေကိုအများပြည်သူသိအောင်ထုတ်ပြန်မပေးဘူးသမ္မတကတားဆီးလိုက်တဲ့သဘောပါ။အဲ့ဒါကြောင့်လူတော်နဲ့အဆိုအကြောင်းဥပဒေရေးရာတာရှည်လွန်ဆွဲပွဲတစ်ခုဖြစ်လာမယ့်အခြေအနေရှိနေပါတယ်။ဒီအပေါ်လူလူရဲ့အမြင်ကကောင်းမှာမဟုတ်ပေမဲ့တမရယူကော့ပွဲဝင်မဲ့သူတွေအတွက်တော့အခွင့်ကောင်းဖြစ်နိုင်တယ်လို့ဂျော့ချ်ဝါရှင်တန်တက္ကသိုလ်ကတမရရေးရာပညာရှင်တော့တ်ဘဲလ့်ကပြောပါတယ်
။ Every time we have something like that, this trust in government goes down and the people see that government is fighting amongst themselves. ဒီလိုဖြစ်လာတိုင်းမှာဥပဒေရေးပိုင်းပေါ်ယုံကြည်မှုကျသွားပါတယ်။ကျွန်တော်ဟာလူတွေအတွက်လှုပ်ဆောင်ရမယ့်အစားသူတို့အချင်းချင်းချနေကြတယ်လို့လူလူကမြင်လာပါတယ်။နောက်တမရရွေးကောက်ပွဲနီလာတာနဲ့အမျှသူတို့ကိုသူတို့လက်ရှိတမရနဲ့မတူဘူးလို့ပုံဖော်ခြင်းနဲ့တမရကိုယ်စားလှယ်လောင်းနေတဲ့အတွက်တော့ဒီအချက်ကအခွင့်အလမ်းတချို့ဖြစ်စေနိုင်ပါတယ်
။ လွှတ်တော်ကဆင့်ခေါ်တာတွေကိုလိုက်နာဖို့သမ္မတထရမ်ကညှင်းနေတာကြောင့်အရေးယူဖို့တောင်းဆိုတာတွေပိုတိုးလာနေပါတယ်။သမ္မတထရမ်ဟာသူ့ကိုထောက်ခံသူတွေကိုစီယုံနိုင်ဖို့သူ့ကိုအရေးမယူယူအောင်ဒီမိုကရက်တွေကိုစွပ်ပြီးတွန်းနေတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌအနန်စီဘလိုစီကအင်္ဂါနေ့မှာဆွဆွဲပြောဆိုပါတယ်ခင်ဗျာ။
ကိုကျော်သိန်းပြောပြပေးခဲ့တာပါရှင် VOE ကအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေနားဆင်နိုင်သလို VOE ရဲ့ Internet စာမျက်နှာ burmese.voanews.com မှာလည်းအခုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းမှာပဲနားဆင်နိုင်ပါတယ်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်တနစ်ခွဲကာလအတွင်းပထမဆုံးအကြိမ်ဖြစ်မြောက်ကိုရီးယားကဒုံးကျည်စမ်းသပ်ပစ်လွတ်လာတာကို American နဲ့တောင်ကိုရီးယားတို့ကနှုတ်ဆက်နေပါတယ်ဒါဟာမြောက်ကိုရီးယားနဲ့ဆွေးနွေးနေတာတွေလမ်းချော်မသွားသေးဘူးဆိုပြီးကျင်းနဲ့နှစ်သိမ့်နေတဲ့အတွက်ကြောင့်ဖြစ်တယ်လို့သုံးသပ်သူတွေကဆိုကြပါတယ် VOA သတင်းထောက် William Gallo တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကပေးပို့တဲ့သုံးသပ်ချက်ကိုဥကျော်စံတာကပြောပြပေးပါရှင်
ကနဒွန်နဲ့ထရမ်ကသူနဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်းအွန်တို့ရဲ့နျူကလ িয়ার ဆွေးနွေးမှုတွေဟာအလားအလာကောင်းနေတယ်လို့တစ်နှစ်ပတ်လုံးပြောလာခဲ့တာပါသူရဲ့အကြောင်းပြချက်ကတော့မြောက်ကိုရီးယားဘက်ကနျူကလ িয়ার ဒုံးကျည်စမ်းသပ်တာတွေမလုပ်တော့ဘူးဆိုတာပဲဖြစ်ပါတယ
် Speed is not that important to me. I very much appreciate no testing and I am in no rush
ညနေနေတယ်ဆိုတာကျွန်တော်တွေ့ရင်းမကြည့်ပါဘူးစမ်းသပ်မှုမရှိတာကိုပဲကျွန်တော်အထူးကျင့်တတ်ပါတယ်ကျွန်တော်သိပြီးတော့အလင်းမလိုပါဘူးစမ်းသပ်ပြစ်လွတ်တာတွေမရှိဖို့ပဲကျွန်တော်လိုချင်ပါတယ်ဒီချက်နဲ့ပတ်သက်ပြီးသိထူးကြတဲ့တိုးတက်မှုကျွန်တော်တို့ရထားပါပြီ
အခုတော့ဒေါ်နယ်ထရမ်ဟာအဲ့လိုမပြောနိုင်တော့ပါဘူးပြီးခဲ့တဲ့အပတ်ကမြောက်ကိုရီးယားဟာတနစ်ခွတ်တာကလာအတွင်းပထမဆုံးသောပက်ထင်တုံးကြီးကိုပြစ်ထွက်လိုက်ပါပြီအဲအခုနောက်ဆုံးပြစ်ထွက်လိုက်တဲ့တလက်ပြစ်ဒုံးကြီးဟာဆိုရင်လည်းထရမ်ပေါ်မှာဖိအားပိုမြင့်လိုက်တာပဲဖြစ်တယ်လို့အမေရိကန်ခြေဆိုင်နိုင်ငံခြားဆက်ဆံရေးကောင်စီကကိုရီးယားရဲ့ကျွမ်းကျင်သူစကော့စနိုက်ဒါကဆိုပါတယ
် I do think the North Koreans are testing the US response they're trying to find out where the ceiling is
အမေရိကန်ဘက်ကဘယ်လိုတုံ့ပြန်လာမလဲဆိုတော့မြောက်ကိုရီးယားကသိကျင်နေတာပါသူတို့ရဲ့ရန်စားနှုတ်ဆော်မှုကိုအမေရိကန်ဘလောက်သီးခံနိုင်မလဲဆိုတာစူးစမ်းနေတာဖြစ်ပါတယ
်ဒီဒီချင်းပြစ်လွှတ်မှုအပြီးရက်တွေအတော်ကြာလာသည့်အတိုင်းအောင်အင်ဖြူရာကဘာမှတုံ့ပြန်ပြောကြားခြင်းမရှိသေးပါဘူးသမ္မတထရမ်ကဒီစမ်းသပ်မှုကိုဝေဖန်ပြောဆိုခြင်းတောင်မဟုတ်ပါဘူးတခြားအမေရိကန်အရာရှိကြီးတွေကလည်းဒီဒုံးကျည်ပစ်လွှတ်မှုဟာအမေရိကန်ပြည်ထောင်စုကိုမရောက်နိုင်ဘူးလို့ပဲဆိုနေကြပါလေ။သို့တော်လည်းပဲနျူကလ িয়ার ဆွေးနွေးမှုတွေကိုအဖက်ဆဲဖို့ကြိုးပမ်းရင်မြောက်ကိုရီးယားကိုဒုံးကျည်တွေပုံမှုစမ်းသပ်လာနိုင်အောင်အမေရိကန်ကလှုပ်ပေးနေတယ်လို့လည်းဖြစ်နေပါလေ။ဒါနဲ့ပတ်သက်ပြီးစကော့စနိုက်ဒါကအခုလိုဆက်လက်သုံးသပ်ပါလေ
။ The North Koreans may decide that they haven't hit the ceiling and therefore there's a possibility thatthey will do more tests in order to try to define exactly how far they can go
American စိတ်ဆိုးလောက်တဲ့အဆင့်ဒီမြောက်သေးဘူးလို့မြောက်ကိုရီးယားဘက်ကတွက်နိုင်ပါတယ်ဒါကြောင့် American ဘက်ကပြင်းပြင်းထန်ထန်တုံ့ပြန်တဲ့အဆင့်မရောက်ခင်ဘယ်အထိရှေ့တိုးလို့ရမလဲဆိုတာသိအောင်စမ်းသပ်ပြစ်လွတ်မှုတွေတိုးလှုပ်လာနိုင်ပါတယ
် La Trope Tech တို့ကပမောက္ခ Benjamin Habib ရဲ့အမြင်ကလည်းအလားတူပဲဖြစ်ပါတယ
် So he's reallytrapped in how he responds to this current escalation by the error he made there in not taking a more incremental approach clearly any kind of test was going to
သူအနေနဲ့အချိန်နေပုံမှုတွတ်တက်အောင်ချိန်ကပ်ဖို့ပြက်ကွက်ခဲ့တဲ့အမှားပိုတင်ရှားလာတာကိုဘယ်လိုတုံ့ပြန်ရမလဲဆိုပြီးကြောင်းပိတ်မိနေတာပါမြောက်ကိုရီးယားဘက်ကနောက်ထပ်စမ်းသပ်မှုတစ်စုံတစ်ရာလုပ်လာရင်တော့ဒေါ်နယ်ထရမ့်ကိုထိခိုက်ပါလိမ့်မယ်အဲ့ဒီကြတော့မှတန်ကိုရီးယားသမ္မတအနေနဲ့စေချညှိနှိုင်းမှုပြန်လုပ်ရတာပိုခက်ခဲပါလိမ့်မယ်
ဒီလိုမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်ပြစ်လွတ်နေမှုတွေကိုတောင်ကိုရီးယားကတော့ထိမ့်ထိမ့်ငိမ့်ငိမ့်ပဲတုံ့ပြန်ပါတယ်မြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်အစိုးရအဖို့သိအရေးကြီးနေတယ်တော့ဒီကိစ္စပျက်စီးသွားမှာကိုလည်းစိုးရိမ်နေဟန်ရှိပါတယ်တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကအရာရှိကြီးတော်တော်များများကတော့မစ်ဆိုင်ဒုံးကျည်ဆိုတဲ့စကားကိုတောင်ပြောဖို့ဝန်လင်းနေကြတာပါဒုံးကျည်လို့သုံးမဲ့အစားဒီစုံမှုတစ်စုံတစ်ခုလုခဲ့တယ်ဆိုပြီးချော့ချော့ပေါ်ပေါ်ပြောဆိုနေကြတာပဲတွေ့ရပါတယ်။တကယ်လို့များဒေါ်နယ်ထရမ့်နဲ့ကင်ဂျွန်းအင်တို့နောက်တစ်ကြိမ်ထပ်ပြီးနျူကလ িয়ার ဆစ်ဖြစ်မဲ့ဘာညာအပြန်အလှန်ကျဉ်းလာမောင်းလာလှုပ်လာခဲ့ရမယ်ဆိုရင်စ သူတို့ရဲ့အဆုံးနှုံးကြောင့်ပိုပြီးအခြေအနေဆိုးဝါးသနိုင်တယ်ဆိုတာကိုတောင်ကိုရီးယားဘက်ကသဘောပေါက်ထားလို့လည်းဖြစ်နိုင်ကြောင်းပါတဲ့ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာဒိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်
။မင်္ဂလာမနက်ခင်ပါရှင်။သောတာရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေမနက်ခင်ထုတ်လွှင့်ချက်တီးပဲဖြစ်ပါတယ်။အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာအင်္ဂလိပ်စာသင်ခန်းစာနဲ့အတူကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာကဏ္ဍမှာတော့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ရဲ့ဝါပြည်နယ်တောင်းဆိုတဲ့အပေါ်မှာ
ဝါလူမျိုးတွေရဲ့ဒီနယ်အဆင့်တောင်းဆိုတယ်ဆိုတဲ့ကိစ္စကဒီတိုင်းသားအခွင့်အရေးတွေကိုအမြဲတမ်းဟိုကြောင်ထိုးထားခြင်းခံရတဲ့အလေထတွေရတယ်စပြီးတော့တိုင်းသားတွေကိုလုံး
ကရင်မျိုးသားစီယုံခေရဲ့ညီရဲ့အထွေထွေတွင်ရင်မှုဖတ်တို့စောတာတို့မူပြောသွားတာပါဒီအကြောင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်အခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ထိုင်းမြန်မာနယ်စပ်မဲဖားလွင်ခရိုင်မှာထိုင်းနယ်ကြားစောင်းတပ်ဖွဲ့ကနေမြေရှင်းလင်းဆောင်ရွက်နေချိန်တောင်ရတဲတလုံးကိုဝန်ရောက်စစ်ဆေးရမှာဒီတဲအတွင်းကနေပြီးတော့ပြန်လည်ပစ်ခတ်တာကြောင့်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။ပစ်ခတ်သူကိုတော့ထိုင်းအာဏာပိုင်တွေကအသေးဖမ်းဆီးခဲ့တယ်လို့မူရစီပြားတချို့လည်းတင်ဆက်ရမိခဲ့ပါတယ်။အပြေဆုံးကိုမအီးမှသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မှာစိတ်ကြွဆေးပြားတွေတန်းနဲ့ချီပြီးဝင်ရောက်လာနေတာကြောင့်မဲဖားလွန်ခရိုင်အတွင်းမှာနေမြေရှင်းလင်းလှုပ်ဆောင်နေကြတဲ့နေကြားကတပ်ဖွဲ့ဝင်တွေကမဲစလောင်းကြီးရွာအုပ်စု18မှာတောင်ရတဲ့တလုံးကိုဝင်ရောက်ရှာဖွေခဲ့ရမှာတဲအတွင်းကအမျိုးသားတဦးကတနတ်တူနဲ့စတင်ပစ်ခတ်ခဲ့တာကြောင့်စစ်တပ်ကပစ်ခတ်ရှင်းလင်းခဲ့ရမှာဒီအမျိုးသားဟာတနတ်ကြည်စံထိမှန်ပြီးသေဆုံးသွားခဲ့တာပါသေဆုံးသူဟာမြန်မာနိုင်ငံဘက်ကနေလာရောက်အခြေချနေထိုင်နေတဲ့တောင်ပေါ်တိုင်းရင်းသားတဦးဖြစ်ပြီးတေဆုံးသူအနီးမှာတော့ဝဒေတာထုတ်မိုင်းတလုံးနဲ့တနတ်တူတလက်နဲ့အတူစိတ်ကြွစည်းကြတွေတွေ့ရှိရတယ်လို့လည်းထိုင်းအာဏာပိုင်တွေကဆိုပါတယ်။မူရမှောက်ကိုသမားတွေဟာအခုလိုမျိုးတောရင်းကတိုင်းရင်းသားတွေကိုစေးနဲ့တိမ်သွင်းပြီးစိတ်ကြွစည်းကြတယ်ဆောင်ရမှာအထမ်းသမားတွေအဖြစ်အသုံးချနေကြတာတွေရှိနေတာကြောင့်မကြာခဏပြစ်ခတ်မှုတွေလည်းဖြစ်နေကြတာပါ။တေဆုံးသူဟာမြန်မာနိုင်ငံဘက်ကနေလာနေတဲ့စိတ်ကြွစည်းတွေကိုတဲအတွင်းမှာထားပြီးထိုင်းဘက်ကနေလာတဲ့မဲ့သူတွေစီကိုလွှဲပြောင်းပေးဖို့အတွက်သူနေထိုင်ရာတဲထဲမှာစိတ်ကြွစည်းတွေဖွက်ပေးထားတာကိုလည်းထိုင်းစစ်တပ်ကသတင်းရခဲ့လို့တွားရောက်ရှာဖွေခဲ့ရတာကနေအခုလိုပြစ်ခတ်မှုတွေဖြစ်ပွားခဲ့ရပါတယ်။မေလ9ရက်နေ့ကဖမ်းမိခဲ့တဲ့စိတ်ကြွစည်းပြား9သန်းနဲ့ပတ်သက်လို့တော့ထိုင်းနိုင်ငံရဲ့ရဲချုပ်ချလန်ကီရဲ့စီဝရခန်ကမေလ9ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးအခုလိုပြောသွားပါတယ်။သူပြောသွားတာကတော့စိတ်ကြွစည်းပြားတွေဖမ်းမိအောင်ပိတ်ဆို့ဖမ်းဆီးနိုင်တာဟာနိုင်ငံတော်ကာကွယ်ရေးနဲ့သက်ဆိုင်ရာအရာရှိတွေရဲ့စွမ်းဆောင်ချက်တွေကြောင့်ဖြစ်ပါတယ်။ကျွန်တော်တို့တပ်ဖွဲ့ဝင်တွေဟာအခါမလတ်နေဆက်လမ်းကြောင်းတွေကိုစောင့်ကြည့်စစ်ဆေးနေတယ်လို့အရေးကြီးတဲ့သတင်းအချက်အလက်တွေကိုလည်းစုံစမ်းထောက်လှမ်းနေကြပါတယ်ဆိုပြီးပြောဆိုသွားပါတယ်။မေလ9ရက်နေ့ကတော့ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်အတွင်းမှာကားငါးစီးပါစိတ်ကြွစည်းပြားတဲဆောင်လာတဲ့ကားတန်းကြီးဟာလမ်းပန်းခရိုင်မဲပစ်ရဲစစ်စေးခေတ်ကိုဖြတ်မောင်းပြီးတော့ပြေးခဲ့ကြတယ်လို့ဆိုပါတယ်။ဒီကားတန်းရဲ့နောက်ကိုရဲကားတွေကအမိလိုက်ပြီးပိတ်ဆို့ဖမ်းဆီးခဲ့ရမှာစိတ်ကြွစည်းပြားတွေတင်ဆောင်လာတဲ့ကားတစ်စီးကပြေးလို့မလွတ်နိုင်မှန်းသိသွားပြီးတက်တေဖြတ်ပြတ်တဲ့အနေနဲ့ကားကိုလမ်းမအလယ်မှာမီးရှို့ပြီးထွက်ပြေးသွားခဲ့ကြပါတယ်။မပြေးနိုင်တဲ့အမျိုးသမီးတဦးကိုတော့ရဲတွေကဖမ်းဆီးနိုင်ခဲ့ပါတယ်။ဖမ်းမိခဲ့တဲ့အသက်20အရွယ်ထိုင်းမျိုးသမီးရဲ့ဖော်ထုတ်ချက်အရထွက်ပြေးသွားခဲ့တဲ့တရခန်ဖွန်ထစ်ချီမားနဲ့အဖွဲ့ဟာထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကနေစိတ်ကြွစည်းကြတွေကိုတွားရောက်တည်ဆောင်လာကြပြီးဘန်ကောက်ကိုတွားရောက်ပို့ဆောင်ကြမှာဖြစ်တယ်လို့လဲဆိုပါတယ်။ထိုင်းမြန်မာနယ်စပ်မှာဒီရက်ပိုင်းတွင်စိတ်ကြွစည်းကြအလုံးကြီးတန်90လောက်ဖမ်းမိခဲ့တယ်လို့လဲမကြသေးခင်ကပဲထိုင်းအနာပိုင်းကပြောဆိုခဲ့ပြီးအခုဖမ်းမိတာနဲ့ဆိုရင်တော့စိတ်ကြွစည်းကြတန်60ကျော်လောက်ဖမ်းဆီးနိုင်ခဲ့ပြီဖြစ်ပါတယ်ရှင်
။မအေးမှာတင်ပြပို့ထားတာပါ။အခုတော့မနေ့ခင်းတိုင်းနားဆင်နေကြ EDM 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတန်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်။ဒီကိရမနဲ့တင်ပြမယ် EDM အသုံးက
Might is right.
Bepibari, Salumanga, M-I-G-H-T, might ga, in-a, I-S is, R-I-G-H-T, right ga, mana, suro, sgoi huye, daya, diwe garo, in-a, dona, mane, sure, the bomb you pibari. Idiom, diwe gale, shimari, nangama, ana, shizong, damamho, gbaboma, ana, shizong, nanganga, malo, china, malume, malo, da, mane, Mama in Ashilo, in Anga Dona, Manelo, can you tell a new people? Didone Patelo, George could be the Umago, Nas in Chijaya.
In this world today, there are still a few leaders who think might is right.
Digrik Baboma, Anashi, Shilo, Donaha, Mane, Dontinello, Lekane, count on the two. She needs a pita, Triarello, TV Yabari.
In this world today, there are still a few leaders who think might is right.
Anna Shizonga, Anna go don't be pishina. Manelu, you sign, idiom at the uya, belu piomle.
Might is right.
Lupiolu yabari. Eragaro, digrimne, timbiagere, idiom at the pipari.
ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာအပီးမှာတော့ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာမျက်လုံးဓမ္မတရားယဉ်ကျေးအပိုင်းတစ်ခုနားဆင်ကြပါမယ်မျက်လုံးအလတ်ကြီးလို့ခေါ်တဲ့မျက်လုံးဓမ္မတရားကမြန်မာနိုင်ငံမှာအတော်အသင့်ဖြစ်များတယ်လို့ကျမ်းမာရေးပညာရှင်တွေကဆိုပါတယ်ဒီမျက်လုံးဓမ္မတရားယဉ်နာပါကြောင့်ဖြစ်ရပြီးဘယ်လိုလက္ခဏာတွေပြပါသလဲဘယ်လိုဆောင်ရွက်
ဟုတ်ကဲ့ညီညာစုစုဆရာဝန်ကြီးဒေါက်တာသဝင်းခင်ဗျာကျွန်တော်တို့ဒီမျက်လုံးမှာအလာကြီးဖြစ်တယ်ပေါ့ဆရာနော်ဒီမျက်လုံးမှာတစ်ခုခုဒီမတည့်တာကြောင့်ရှားရန်တာမျိုးကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာ
အာမျက်လုံးလာကြီးအတော်အသင့်ဖြစ်ကြပါတယ်ဘာဖြစ်လို့လဲဆိုတော့ဒီမျက်လုံးတွန်းတိုင်းမှာလိမ့်ချေတာတွေကလည်းများတယ်နောက်ဓာတ်မတည့်တာတွေဖြစ်နိုင်တာတွေကလည်းအခုပြန်မှများတယ်နောက်တစ်ခါမျက်လုံးဆိုတဲ့နေရာကပါလွားပြီးတော့လာကြီးဖြစ်တဲ့နေရာဆိုတော့လေကြာကိုခန္ဓာရေပြားလို့မဟုတ်မတက်တာဒီနည်းနည်းဖြစ်တာ ਨੇ တိမခံနိုင်ဘူးတိမခံနိုင်ဖြစ်တာပဲ
ဟုတ်ကဲ့ဆရာအဲ့တော့ဒီမျက်လုံးအလာကြီးဆိုတာလေးကိုနည်းနည်းလေးရှင်းပြပေးပါလားဆရာ
မျက်လုံးအလာကြီးဆိုတာကတော့မျက်လုံးရဲ့အထင်းအတွင်းထဲမှာအမဲရောင်အလုံးမြင်ရတယ်ဘေးနားမှာအဖြူရောင်မျက်သားရှိတယ်အဲ့ဒီမျက်လုံးအပါဝင်ပေါ်မျက်ခွန်အောက်မျက်ခွန်နောက်တစ်ခါမျက်လုံးတစ်ဝိုက်ရေပြားမှာခုခုကြောင့်ဓာတ်မတက်လို့အလာကြီးဖြစ်တာပေါ့နော်ဟုတ်တယ်ကနေဒါမျက်လုံးနဲ့ကြည့်တယ်မျိုးလုံးထဲတော့ဝင်သွားတဲ့အခါမှာမျိုးလုံးထဲမှာ max cell လို့ခေါ်တဲ့ဒီ cell တွေရှိတယ်ဗျအဲ့ cell တွေကမတည့်တဲ့အခါကျရင်သူတို့ cell အတွင်းမှာရှိတဲ့ histamine ဆိုတဲ့ဓာတ်ကိုထုတ်လွှတ်တယ်ပြီးတော့တခြား histamine လို့ပဲတခြား chemical တွေကိုသူကထုတ်လွှတ်တယ်သူကဒါသဘာဝကာကွယ်မှုစနစ်ရဲ့ပုံစံအရသူကထုတ်လွှတ်တာနောက်ထုတ်လွှတ်တဲ့အခါကျအဲ့ histamine ဆိုတဲ့ဥစ္စာကမျိုးလုံးတွေးကြောတွေကိုယောင်လာစေတယ်တွေးကြောတွေကိုကျယ်လာစေတယ်အဲ့အကြောင်းမို့လို့မျိုးလုံးယောင်လာတယ်အဲ့တော့ရောင်ရမ်းနဲ့ရလာကတော့နီးရဲနေတဲ့ရရန်နေတဲ့မျိုးလုံးလာကြည့်ပဲပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဘာချမလို့ဒီဓာတ်မတည့်တာပေါ့နော်မျိုးလုံးမှာဖြစ်ရတာလဲဆရာ
ဒီခေတ်ရဲ့ပြောင်းလဲမှုရပေါ့နော်လိမ့်ချေစရာပစ္စည်းတွေအားလည်းလုံးများလာတယ်ပို့ပြီးတော့လည်းလူတွေကလိမ့်ချေလာကြတယ်ရေးချေစရာများဆိုလို့ပို့လဲတုံးလာကြတယ်အဲ့မှာအလားပုံတွေရှိတယ်အလားပုံတွေမှာဘာမှပစ္စည်းနဲ့ထုတ်ထားတဲ့အလားပုံတွေရှိသလိုဓာတုပစ္စည်းအလားကုန်ဆိုပြီးတော့အဆုံးရှဲရှိတာပေါ့နော်အဲ့တော့အလားကုန်နေလိမ့်နေဆိုလိမ့်ချေထိတွေ့တဲ့နေရာကျွန်တော်တို့မျက်နှာသားရည်ပုံမှာဒီနေရာရည်နဲ့နာရည်ပြားပေါ့နော်အဲ့တော့မျက်နှာရည်ပြားမှာလူရဲ့လူခန္ဓာကိုယ်ရည်ပြားဒီနေရာဒီနေရာအထူးလေးအပားတွေမတူပြကွာခြားတယ်အဲ့ဒီမှာမှာမျက်နှာပါတယ်မျက်နှာမှာမှာတစ်ခါမျက်ခွန်နဲ့မျက်လုံးတွဲရည်ပြားတော့ဒီခန္ဓာကိုယ်တစ်ခုလုံးမှာပါလွားဆုံးပဲပါလွားတာနဲ့မျှသူကဒဏ်ခံနိုင်နေတယ်မတည့်တာအလာကြီးအဲ့လိုမျိုးကြီးဖြစ်လေအဲ့တော့အလားကုန်ကြီးကြောင့်လေအများကြီးဒီမျိုးလုံးအလားကြီးတွေဖြစ်တဲ့မျိုးလုံးမှာကာချယ်ဆွဲတာမျက်တောင်ပေါ့စီမျက်ခုံးမွေးဆွဲတာနောက်မျိုးလုံးမိတ်ကအဲလိမ့်နေဥစ္စာအားလုံးပေါ့နော်အဲ့ဒါတွေလည်းပါတယ်အဲ့ဒါအပြင်တခြားဒီဖုံမုံကြီးအမုံကြီးနောက်မိုးလို့ခေါ်တဲ့အိမ်တွင်းမှာပေါက်တဲ့မှုတွေနောက်အိမ်မွေးတိရစ္ဆာန်ရဲ့အမုံကြီးအမွေးတွေသရေတွေဆိုပြီးတော့အမျိုးစုံကြောင့်ဖြစ်တတ်ပါတယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီဖြစ်စေတဲ့အကြောင်းရင်းရှိသလားဆရာ
မှာဇာတိဝိတုအပြောင်းလဲတော
့ဒီပန်းဝုံမုံပေါ့နော်ပူလင်လို့ခေါ်တဲ့ပန်းဝုံမုံပေါ့နော်အဲ့အရာဆိုရင်လဲဖြစ်တတ်တာရှိတယ်ဥမာပန်းပွင့်တဲ့အချိန်လို့ဥမာအဲ့လိုမျိုးဝုံမုံကူးတဲ့အချိန်ပေါ့နော်အပင်ကဝုံမုံကြီးထုတ်လွှတ်တာတော့တော့တော့အဲ့ဒါလေနဲ့ပါလာပြီးတော့တခါကုမျက်လုံးမှာထိပြီးတော့အဲ့ဒါကိုမတည့်တာလည်းရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီမျက်လုံးမှာဓာတ်မတည့်တာဖြစ်လာပြီပေါ့အလာရှိဖြစ်လာပြီဆရာနော်ဘလို့လက္ခဏာတွေနဲ့သိနိုင်မလဲဆရာ
မျက်လုံးနဲ့မျက်လုံးတဝိုက်နေတာတွေကရောင်ရမ်းနေတာပေါ့အဲ့တော့မျက်လုံးညည်းနေတာလို့မိုးအင်းနေတာလို့မျက်ရည်ပူကျတာလို့တော့မျက်ခွန်တွေထူနေတာမျိုးတွေလို့အဲ့ဒါမျိုးကြီးမျိုးစုံဖြစ်တာပဲလက္ခဏာတွေကတော့အများကြီးပဲမျက်လုံးကိုကြည့်လိုက်ရင်အဖြူနေရာမှာညည်းရဲပြီးတော့မျက်လုံးကပြောင်းနေတာပေါ့နော်ပြီးရင်ရားလဲရားတယ်ငြိတ်တည်းကြတယ်ပြီးလို့လည်းမကောင်းကြည့်ရတော့ဝါးတယ်လို့လို့ဆူးတယ်လို့လို့စတယ်လို့လို့ဖြစ်နေတယ်မျက်ခွန်တွေကလည်းမိုးအေးရောင်ရမ်းနေပြီးတော့အလင်းရောင်ကြည့်ရင်ဆူးနေတာလို့ကြည့်လို့မရတာဖြစ်တယ်အဲ့တော့မျက်လုံးတက်တက်ပဲဒါအလာကြီးဖြစ်နိုင်တယ်လို့နှာရည်ယူတာလို့နှာချီတာလို့စတဲ့နှာခေါင်းအလာကြီးရေသားရနာစတာတွေနဲ့လည်းတွဲပြီးတော့မျက်လုံးအလာကြီးဖြစ်တတ်တယ
်ဟုတ်ကဲ့ဆရာရဲ့အဲ့တော့ဒီမျက်လုံးအလာကြီးဖြစ်လာတဲ့အချိန်မှာပေါ့နော်ဒီချို့ကမျက်လုံးကိုသွားပုတ်မိကြပါလေဆရာအဲ့ဒါလှုပ်လို့သိရင်လားဆရာရဲ
့အာအဲ့ဒီဥစ္စာကတော့လေကိုကဟိုပုတ်ချင်တယ်လို့တော့မှမှန်းလို့မရသေးဘူးတဘာဝအရာပေါ့ reflex ကိုခေါ်တာပေါ့အော်တိုပဲရမ်းပုတ်ချင်တာနဲ့တခါလဲချက်ချင်းကိုပုတ်လိုက်မိတာပဲစဉ်းစားကြည့်အောင်မှမရဘူးဒါပေမဲ့မျက်လုံးကိုပုတ်ရင်အလာကြီးကပူဆိုးတယ်ဗျပွင့်တော့ကိုကတက်တာသလိုလိုပါလို့နဲ့အလာကြီးပူဆိုးတယ်။ဘာဖြစ်လို့လဲဆိုတော့အဲ့လိုပုတ်တဲ့အတွက်ကြောင့်မလို့ခုနကပြောတဲ့မတ်ဆဲစရာဒီထုတ်တဲ့ဓာတုပစ္စည်းတွေ chemical တွေ histamine တွေငကိုထက်ပုံမထုတ်လို့တယ်။အဲ့ဒီပစ္စည်းတွေပုံမထုတ်လို့တယ်ဆိုရင်ရောင်ရမ်းမှုပူဆိုးစေတယ်။ရောင်ရမ်းမှုပူဆိုးရင်ပုံပြီးတော့ရားရံစေတယ်။အဲ့တော့ကိုပုတ်ချင်တယ်ဆိုရင်သတိလိုက်ထားပြီးတော့မပုတ်ပါနဲ့ပုတ်မဲ့အစားမိကပ်လိမ့်ထားရဆိုရင်မိကပ်ကိုဖြတ်လိုက်ပါ။ပြီးရင်ရေခဲရေအဝတ်ပေါ့ရေအဝတ်ကလေးပေါ့နော်ကတ်ပေးပါဒီလိုမြတ်တမန်တွေပါတက်ထားရဲဆိုရင်လည်းဖြုတ်ထားပါ။နောက်လက်တွေကိုလည်းမကြမကြစီကြောပြီးပါ။ဘာဖြစ်လို့လဲဆိုတော့လက်တွေဆိုတာနေရာတကာကင်နေတော့ပိုးတွေပါထပ်ဝင်ပြီးတော့အလာကြီးတွေမကပဲပိုးဝင်တာတွေပါဖြစ်တတ်လို့ပါ။
ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီရားရံနေချိန်မှာပေါ့နော်လောလောဆယ်ဒီမျိုးလုံးတဝိုက်ကိုတစ်ခုခုလိန်ထားတင်တာမျိုးရော
။အဲ့ဒါလည်းပြည့်စံတာတစ်ခုပဲ။ဘာဖြစ်လို့လဲဆိုတော့မျိုးလုံးဆိုတာကမျက်နာမှာထင်ရှားတဲ့နေရာပေါ့နော်။အဲ့တော့မျိုးလုံးတဝိုက်ဒီအလာကြီးကြောင့်ရောင်ရမ်းနေတဲ့ခါကျတော့ပိုဆိုးရောပိုမျက်လုံးကြီးရတယ်မိုးအေးနေတယ်ညည်းနေတယ်ဆိုတော့ဘယ်လိုလုပ်ရမလဲဆိုပို့ပြီးတော့တောင်မှမိတ်ကပ်ထူထူနဲ့ဖုံးပြီးတော့လိမ့်ကြတယ်အဲ့လိုလိမ့်မိတတ်ကြတာပေါ့နော်အဲ့ဒါကိုရောင်ရမ်းနေတာကိုဖုံးကွယ်ဖို့လीတကယ်တော့အဲ့လိုမျိုးလဲလုပ်လို့မကောင်းဘူးရမလုပ်ပါနဲ့လို့ပဲပြောရမယ်မိတ်ကပ်ဆိုတာတဘာဝပစ္စည်းပဲဖြစ်ဖြစ်ပေါ့နော်ဓာတုတွေကပစ္စည်းပဲဖြစ်ဖြစ်အလာကြီးကိုပို့ဆိုးစေတယ်အဲ့တော့ညာရီနေထွက်တာတွေခုနကလက္ခဏာတွေပို့ဆိုးလာလိမ့်မယ်ဒါကြောင့်မလို့လောလောဆယ်မိတ်ကပ်ကိုတော့ရထားပေးပါတကယ်လို့မျက်လုံးတွားပါအနီပွဲတွေအညပွဲတွေရှိတယ်ဆိုရင်တော့ကွန်ဆီလာလို့ခေါ်တဲ့ဖုံးပြီးလိမ့်လို့ရတဲ့အလကောင်ကော့စမက်တစ်တမျိုးရှိတယ်ဗျာသူအဲ့မှာမှမတခါကွန်ဆီလာတွေလည်းမှမှ hypo allergic လို့ခေါ်တဲ့ hypo ဆိုတာ allergy အဖြစ်နည်းစေတယ်လို့ပြောတာပေါ့နော်အဲ့လိုမျိုးရေးထားတဲ့ hypo allergic လို့ရေးထားတဲ့ကွန်ဆီလာပေါ့ကွန်ဆီလာလေးကိုမျက်လုံးအညအမဲနေရာတွေတဲ့ကိုနည်းနည်းလေးအနီပွဲအညပွဲတွေကိုခဏဖုံးပြီးတော့လိမ့်ထားနိုင်ပါတယ်နောက်တစ်ခါမျက်လုံးစားတခြားနေရာကိုကြည့်မိအောင်ဒီမဲ့လူအာယုံပြောင်းသွားအောင်လို့ဟိုအသာပေးပြီးတော့ညလုံးကိုအသိပ်ပြီးတော့ထင်ရှားအောင်မလိမ့်နဲ့ပေါ့ဗျာတခြားနေရာကိုပို့ပြီးထင်ရှားအောင်လိမ့်ပြီးဥမာနှခမ်းကြီးရေရေဆိုးတာမျိုးပေါ့နှခမ်းကြီးရေရေဆိုးတာညလုံးကြီးမဲ့စားနှခမ်းကြီးကိုတော့ကြီးမိတာမျိုးအာယုံလွှဲပြီးတဲ့သဘောမျိုးပေါ့အဲ့လိုမျိုးလုပ်တင်ပါလေမိကတော့မလိမ့်ခါပြင
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ
်ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမရေးအစီအစဉ်ကိုနားဆင်ခဲ့ကြရတာပဲဖြစ်ပါတယ်ရှင်မိခင်ဆိုတာလူတိုင်းဥတည်ထားတဲ့ပုံကိုဖြစ်ပါလေ။အဲ့လိုမြင်ရတဲ့မိခင်တွေကိုအထင်မှတ်ထားပြီးတော့ကွန်ပျူတာတွေကလည်းဘာသာပေါင်းစုံညီကြည့်မှုပေါင်းစုံတိုင်းမှာတွေ့ရတာပါ။နာမည်မီလာ၁၂ရက်နေ့ဒိန်းလီနေကတော့အမေရိကန်တရားစုမှမိခင်မြစ်တာကိုအထူးအောက်မေ့ကွန်ပျူတာမိခင်များနေဖြစ်ပါလေ။အဲ့ဒီမိခင်များနေမှာ VRT ချစ်ပိတ်တက်တဲ့အနေနဲ့ကိုယ့်ရဲ့ကျေးဇူးရှင်မွေးသမီးခင်တွေကိုအမတ်တရားစကားလေးတွေနဲ့ဂုဏ်ပြုခြင်းနဲ့သူတို့ရဲ့ကျေးဇူးကြီးမားပုံကိုအမတ်တရားဝင်မြခြင်းနဲ့ဆိုရင်တော့ Viewer ကိုစာလေးတွေရေးပို့လိုက်ပါနော် Viewer မြန်မာပိုင်း Facebook စာမျက်နှာကို Messenger အသုံးပြုပြီးတော့လည်းပို့လို့ရပါတယ် Email နဲ့ပို့ခြင်းနဲ့ဆိုရင်လည်း Email လိပ်စာက bamis@viewernews.com ဖြစ်ပါတယ်နာမည်မီလာစနေရက်တင်းရီနဲ့မိခင်များနေမှာ Viewer မြန်မာပိုင်း9နိုင်ကနေ10နိုင်ကြီးမှာနှာစင်ကြမှာဖြစ်ပါတယ်ကျေးဇူးတင်ပါတယ်ရှင်
Mimi luna ye kya Sante me pita tenita Mimi sodanjo e
VOA မြန်မာပိုင်းရဲ့တောက်ကြနေမနေ့ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျမကအာမီပါ Fever Wine Not Diary တင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရတပ်နဲ့ရခိုင်တပ်မတော် AA တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေမှာအရက်သားတွေကိုအကောက်အွယ်ပေးဖို့စစ်တွေမြို့မှာရှိတဲ့တန်ခါတော်တွေကမြန်မာအစိုးရထံကိုတောင်းဆိုခဲ့ပါတယ်။ရင်းမြို့နယ်တပြည်ကြီးရွာနယ်မြစ်ကရင်ကြီးရွာချင်းဆက်ထားတဲ့လမ်းစီမံကိန်းကိုတင်တာမခေါ်ဘဲနဲ့လုတ်ကင်ခွင့်ပြုခဲ့တယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ကပြောဆိုခဲ့တယ်ဆိုတာနဲ့ဝါပြည်နယ်အဖြစ်သတ်မှတ်ရေးတောင်းဆိုချက်အပေါ်တိုင်းသာလက်နက်ကိုင်အဖွဲ့အစည်းကောင်းဆောင်တွေကလည်းဘလို့အမြင်ရှိပါသလဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာမြမဆွေရတက်နဲ့ရခိုင်တပ်မတော် AA တို့အကြမ်းဖြစ်ပွားနေတဲ့တိုက်ပွဲတွေမှာအပြစ်မဲ့ရသားတွေတပ်ဖြတ်ခံနေရတာတွေကိုအကာအကွယ်ပေးဖို့စစ်တွေမျိုးရှိတန်ကာရော်တွေကမြမဆွေရကိုစာရေးတောင်းဆိုခဲ့ပါတယ်မေလ6ရက်နေ့ကစစ်တွေမျိုးမဏိရတနာကျောင်းတိုက်မှာကျင်းပတဲ့စစ်တွေမျိုးတန်ကာပေါင်းစုံကဆရာတော်ကြီးတွေနဲ့အရက်ဖက်အဖွဲ့အစည်းတွေပြုတ်လုခဲ့တဲ့အစည်းအဝေးမှာဆုံးဖြတ်ခဲ့တာပါရတိတောင်မျိုးနယ်ကြောက်တန်းကျေးရွာရွာသားအလုံးကိုစာတင်ကျောင်းမှာဖမ်းဆီးစစ်ဆေးနေပြီးအစိုးရတပ်ဖွဲ့ကပြစ်ခတ်ခဲ့တဲ့အတွက်6ဦးသေဆုံးပြီးရှစ်ဦးဒဏ်ရာရရှိခဲ့တယ်လို့ပျောက်ဆုံးသူတချို့လည်းရှိနေတဲ့အတွက်အလားတူမျိုးမဖြစ်ရအောင်အခုလိုတောင်းဆိုဖို့စစ်ဆင်ရတာဖြစ်တယ်လို့အောင်မြေကုန်းဆရာတော်ကမိန့်တော်မူပါတယ်တိုက်ပွဲတွေဖြစ်ပွားနေတဲ့ပုံနာကျွန်းမြတ်ဦးကြောက်တော်နဲ့ရတိတောင်မျိုးနယ်တွေမှာလေးလကျော်ကာလအတွင်းကျေးရွာနယ်လူနေအိမ်တွေကိုပိတ်ခတ်မှုကြောင့်တေဆုံးသူအရတား48ဦးထိခိုက်ဒဏ်ရာရရှိသူ100နီးပါးနဲ့300ကျော်ဖမ်းဆီးခံထားရသလိုစစ်ပေးဒုက္ခသည်4000နီးပါးရှိနေပြီဖြစ်တယ်လို့လည်းအရက်ဖက်အဖွဲ့အစည်းတွေကစည်းရင်းပြုစုထားပါတယ်
။မွန်ပြည်နယ်ရေးမြို့နယ်မှာရှိတဲ့တပြည်နှစ်ကရင်ကျေးရွာချင်းဆက်လမ်းစီမံကိန်းကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တုံအောင်ဆန်းစုကြည်ရဲ့နှုတ်မိတ်ညွှန်ကြားချက်နဲ့တင်တာမခေါ်ဘဲလုတ်ကန်ခွင့်ပြုခဲ့တယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါတယ်။ချောင်းဆုံမဲဆန္ဒနဲ့အမှတ်တိတ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာအောင်နိုင်ဦးမေးမြန်းခဲ့တဲ့တပြည်နှစ်ကရင်ကျေးရွာချင်းဆက်လမ်းဆောင်ရွက်ထားမှုအခြေအနေနဲ့ဆက်လျင်းတဲ့ဆက်ဆက်မေးခွန်းပေါ်မှာမီနီဘတ်ဂျက်မှုတင်တာကင်းလွတ်ခွင့်ရှိတယ်လို့ဖြေကြားခဲ့ပါတယ်။ကျပ်တန်းတစ်ဆောင်နဲ့ဆောင်ရွက်နေတဲ့ကျေးရွာချင်းဆက်လမ်းစီမံကိန်းကိုဆော့ဖ်တဲမြန်မာ development ကုမ္ပဏီကိုလွတ်ကင်ခွင့်ပေးထားတာပါ။မိုးပြည်နယ်အစိုးရဖွဲ့ရဲ့တင်တာမကောပဲလွတ်ငန်းဆောင်ရွက်တဲ့ပုံမှာဝေဖန်မှုတွေလည်းရှိနေပါတယ်။
ရှမ်းပြည်မြောက်ပိုင်းတီဘောနဲ့ကြောက်မဲမြို့နယ်ထဲမှာဒေသခံလူထုအကြိမ်ကြိမ်ကန့်ကွက်တဲ့ကြားကဒုထဝတီမြင့်ငယ်မြစ်ပေါ်မှာတည်ဆောက်မဲ့ရဲရဲစစ်စီမံကိန်းကိုအစိုးရဘက်ကဆက်လက်စ조사နေပါတယ်။မေလ၄ရက်နေ့ကရက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဝင်းခိုင်နဲ့အဖွဲ့ကြောက်မဲမြို့နယ်ထဲကအထက်ရဲရွာရဲရဲစစ်စီမံကိန်းအတွက်လုပ်ငန်းခွင်ကိုကွင်းစင်ကြည့်ရှုစစ်ဆေးရမှာလက်ရှိအခြေအနေအရအထက်ရဲရွာစီမံကိန်းမှာ38ရာခိုင်နှုန်းတည်ဆောက်ပြီးစီးနေပြီး2021 2022ခုနှစ်မှာစီမံကိန်းပြီးစီးအောင်မြင်အောင်လှုပ်ဆောင်သွားမယ်လို့လည်းပြောဆိုလိုက်ပါတယ်အထက်ရဲရွာရဲရဲစစ်စီမံကိန်းကြောင့်တာလုံကျေးရွာကကဗလာဒီစိုက်ပျိုးမြေ184ဧကလယ်မြေ184ဧကစိုက်ခင်းတွေနဲ့စေဒီပထိုးတွေဘုံတော်ကြီးကျောင်းတွေစာတင်ကျောင်းတွေရေအောက်ရောက်ရမှာဖြစ်တဲ့အတွက်ကန့်ကွက်နေရတာဖြစ်ကြောင်းဒေသခံလူထုကပြောဆိုပါရယ်တီရေကာရာကြီးတိဆောက်ပြီးရင်တော့လက်စစ်တအား180မဂါဝတ်ကိုထုတ်လုပ်ဖြန့်ဖြူးပေးမယ်လို့လည်းအစိုးရဘက်ကပြောဆိုထားပါရယ်
ဗိုလ်ချုပ်ကြီးရုပ်ပြောင်းရှိရွေးတဲ့ကြရပြည်နယ်ဆိုရနဲ့ဂရင်းနီပြည်လူငယ်များအင်အားစုကြားညှိနှိုင်းမှုတွေပြုလုပ်ခဲ့ကြပါတယ်
မေလာခုနှစ်နေ့မှာပြုလုပ်တဲ့တွေ့ဆုံပွဲမှာကြေးရုပ်ပြောင်းရွှေ့ရေးကိစ္စကိုမေလာ၁၄ရက်နေ့မှာထပ်မံတွေ့ဆုံဖို့ရှိပြီးညနေပေါ်ဆောင်ရေးကော်မတီထံမှလွှတ်တော်ကိုယ်စားလှယ်ပြီးဘာသာရေးကောင်ဆောင်တွေနိုင်ငံရေးပါတီတိုင်းဒေသနဲ့ကိုင်တော်လှန်ရေးဖွဲ့စည်းတဲ့အရာဖက်လူမှုဖွဲ့စည်းတွေကကိုယ်စားလှယ်ပြီးပါဝင်ပါတယ်။ဒီတွေ့ဆုံမှုမှာတော့ပြည်နယ်ဆိုရဘက်ကကြေး
ူကရင်တပ်မတော် DKPA ကအပြည့်အဝထောက်ခံကြောင်းမေလပရမအပတ်မှာကြေညာချက်ထုတ်ပြန်ထားပါတယ်တခါတိုက်ခိုက်မှုရစဲရေးနဲ့သာရငင်းချရေးကိုဦးတည်ပြီးမေလကနေဇွန်လကုန်အထိစီရေးလှုပ်ရှားမှုတွေကိုတိုးမြင့်ရပ်ဆိုင်မယ်ဆိုပြီးဧပြီလ30ရက်နေ့မှာတပ်မတော်ကကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ပြီးတဲ့နောက် DKPA ကအခုလိုပြန်လည်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ရခိုင်ကတပ်မတော်ဘက်ကမြောက်ပိုင်းတိုင်းအရှေ့မြောက်ပိုင်းအရှေ့ပိုင်းတိုင်းအရှေ့လယ်ပိုင်းနဲ့တရိကန်ဒေသတိုင်းစစ်ဌာနချုပ်နယ်မြေတွေမှာစစ်ရဲလှုပ်ရှားမှုနဲ့ပတ်သက်ပြီး2018ခုနှစ်ဒီဇင်ဘာ21ရက်နေ့ကနေ2019ဧပြီလကုန်အထိရပ်ဆိုင်ကြောင်းကြေညာထားရကနေအခုလိုနောက်ထပ်နှစ်လတိုးမြင့်လိုက်တာလည်းဖြစ်ပါတယ်။
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါလက်ရှိဝါတိုင်းရင်းသားတွေရဲ့ဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်ရပြီးနဲ့ဝါပြည်နယ်အဖြစ်သတ်မှတ်ပေးဖို့ကြိုးပမ်းသွားမယ်လို့ဧပြီလ18ရက်နေ့မှာကြားရောက်တဲ့ဝါပြည်နယ်ငင်းချမ်းရေးတည်ဆောက်မှု230ပြည့်အခမ်းအနားမှာ UWSA ခေါင်းဆောင်တွေကပြောဆိုခဲ့ပါတယ်ဝါပြည်နယ်အဖြစ်သတ်မှတ်ရေးအပေါ်တိုင်းသာလက်နက်ကန်အဖွဲ့ခေါင်းဆောင်တွေကဘလို့အမြင်ရှိနေပါသလဲအမည်ရဲ့စုစည်းချက်ကိုနိုင်ကွန်းအင်ကတင်ဆက်ထားပါတယ်
ကရင်မျိုးရာစီယုံ KNU ရဲ့အဆွေတွေ့မှုပတူစောတာတူမှုကတော့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP UWSA ရဲ့ဝါပြည်နယ်တောင်းဆိုမှုပေါ်မှာသူ့ရဲ့မြင်ကိုခုလိုပြောပါရယ်
ဝါလူမျိုးတွေရဲ့ဒီနယ်အဆင့်တောင်းဆိုတယ်ဆိုတဲ့ကိစ္စကဒါတွေကလည်းကျွန်တော်နိုင်ငံရဲ့ဒီတိုင်းသားအခွင့်အရေးတွေကိုအမြဲတမ်းကျွန်တော်တို့ဟိုကြောင်ထိုးထားခြင်းခံရတဲ့အလေထရီရအနေစပြီးတော့တိုင်းသားတွေအကုန်လုံးကမိမိခွင့်ရမိမိတောင်းဆိုလာတဲ့နေရာကနေပြီးတော့ပေါက်ပွားလာတဲ့ကိစ္စတစ်ခုဖြစ်တယ်အဲ့တော့ဒီကိစ္စကိုကျွန်တော်တို့တိုင်းသားတွေအားလုံးတိုင်းသားတွေနဲ့ကျွန်တော်တို့ရပ်တည်ရထိုက်တဲ့အခွင့်အရေးတွေကိုဘယ်လိုခံစားခွင့်ရမလဲဆိုတဲ့ပုံဖော်နိုင်တဲ့ဖက်ဒရယ်ပြည်ထောင်စုတစ်ခုပေါ်လာမယ်ဆိုတော့ဒီပြဿနာတွေအပြည့်အစုံပါပ
ါ။အရင်နေမျိုးရာတိုးတက်ရေးပါတီ KMPP ဒုတိယဥက္ကဋ္ဌခူးရယ်ကတော့
ခုခါမှသူတို့ကလိုအလိုပြည်နယ်ကိုတောင်းတယ်ဆိုတဲ့အမျိုးတော့မဟုတ်ပါဘူး။ဟာဝါလူမျိုးတွေကလည်းပဲခုလာရသမိုင်းကြောင်းအရာတရှိခဲ့မှုအပေါ်မှာမှီတည်ပြီးတော့အဲမူလအခွင့်အရေးကိုသူတို့အခြေခံပြီးတော့ပြောတယ်လို့ကျွန်တော်အဲ့လိုနားလည်ပါတယ်
။ဝါတိုင်းသားတွေအနေနဲ့အခုလိုမျိုးပြည်နယ်တောင်းဆိုမှုနဲ့ပတ်သက်ပြီးတော့2008ဖွဲ့စည်းပုံနဲ့လားတက်ဆိုင်ကြောင်းရှမ်းပြည်ပြန်လည်စုဆောင်ရေးကောင်စီ RCSF ကပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်ငင်းကခုလိုတုံ့တက်ပါတယ
်။တစ်ချက်က2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့တက်ဆိုင်တယ်။နောက်တစ်ချက်ကလည်းဒီပြည်ထောင်စုအစိုးရနဲ့တက်ဆိုင်တယ်။သုံးချက်ကြတော့ကျွန်တော်တို့လူထုတရက်လုံးနဲ့လည်းတက်ဆိုင်တယ်လို့မြင်တယ်။အထူးသဖြင့်တော့ဒီရှမ်းပြည်အတွင်းမှာရှိတဲ့ကျွန်တော်တို့တိုင်းသားပြည်သူလူထုနဲ့တက်ဆိုင်တယ်လို့မြင်တယ
်။လွတ်လပ်ရပြီးနောက်ပိုင်းဆုံးရှုံးသွားတဲ့တိုင်းသားခွင့်ရေးတွေဒဏ်လူရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်အခြေခံများပေါ်မူတည်ပြီးတော့တောင်းဆိုနေကြရမှာတချို့တော့တိုင်းသားတွေဟာပြည်နယ်ကိုယ်ပိုင်အုပ်ချုပ်ရေးဒေသစသည်ဖြင့်တောင်းဆိုနေချင်းတာဖြစ်တယ်လို့တိုင်းသားခေါင်းဆောင်တွေကသုံးသပ်ကြပါတယ်။ဒီချိန်လေးကိုနားထောင်ပြီးအကောင်းဆုံးဖြေရှင်းတဲ့လူလည်းထောက်ပြနေကြပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတော့ကိုယ်ပိုင်အုပ်ချုပ်ရေးဒေသအနေနဲ့စကိုင်းတိုင်းတဲကတစ်ခုရှမ်းပြည်နယ်တဲက၄ခုနဲ့ကိုယ်ပိုင်အုပ်ချုပ်ရေးတိုင်းအနေနဲ့ရှမ်းပြည်နယ်တဲကဟိုပန်မိုင်မော်ပန်ဝိုင်းနာဖန်မတ်မန်းနဲ့ပန်စန်းခေါ်ပန်ခမ်းမြို့နယ်တို့ကိုခရိုင်တစ်ခုဖွဲ့ပြီးဝါကိုပိုင်အုပ်ချုပ်ရေးဒေသဖြစ်သတ်မှတ်ပေးထားပါတယ်
။ဆက်ပြီးတော့ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်ဖျားသုံးစုဒေသမှာတစ်ထုတ်လုံးမှုနဲ့ပတ်သက်ပြီးမွန်ပြည်သက်ပါတီနဲ့ KNU ကရင်အမျိုးသားအစည်းအရုံးအောက်ခြေတပ်ဖွဲ့တွေကြားစစ်ရေးရတင်းမာမှုတွေကိုဖြေလျှော့ဖို့နှစ်ဖက်ခေါင်းဆောင်တွေကနေတွေ့ဆုံညှိနှိုင်းခဲ့ရမှာအချက်သုံးချက်ပါသဘောတူညီမှုရရှိခဲ့ပါတယ်။မိကလျာမွန်ကစူးစီးတင်ဆက်ထားပါတယ်။
ကရင်အမျိုးသားစည်းရုံး KNU နဲ့မွန်ပြည်သက်ပါတီ NNSP အောက်ခြေတပ်ဖွဲ့ဝင်တွေကြားကရင်ပြည်နယ်ကြိုင်အင်းစိတ်ကြီးမြို့နယ်ဖရာသုံးစုဒေသတဝိုက်မှာစစ်ရေးတင်းမာမှုတွေဆက်လက်မဖြစ်ပေါ်စေဖို့ခရိုင်အစ်စ်နှစ်ဖက်ကောင်းဆောင်တွေပြီးခဲ့တဲ့မေလ3ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ပြီးအချက်3ချက်ပါသဘောတူညီမှုရရှိခဲ့တယ်လို့လည်းဒီဆွေးနွေးပွဲမှာအဓိကဦးဆောင်ခဲ့သူဗဟိုဝန်ကျင်ဒေသဦးစည်းဖွဲ့ဥက္ကဋ္ဌနိုင်နန္ဒူရမန်ကမွန်ဘာသာနဲ့အခုလိုပဲပြောသွားပါတယ်
။ How much like a sunset, how much is a square, and it's true, တော်ကြဆွေးနွေးကြတယ်ချုပ်လိုက်ရင်ချက်သုံးချက်သဘောတူညီကြတယ်တစ်ထုပ်လမ်းဖောက်တာဆက်မလုပ်ဘူးနှစ်ဖက်စလုံးကုသနေရကုပြနေကြဖို့တပ်တွေသွားလာလှုပ်ရှားတဲ့ဆာအသိပေးကြဖို့ပါ
ပြီးခဲ့တဲ့ AB လက်ကောင်ပိုင်းမှာတစ်ထုပ်လောက်တဲ့ကိစ္စနဲ့လယ်မြေညင်းပွားရာကနေပြီးမွန်ပြည်တပ်နဲ့ KNU တပ်ဖွဲ့တို့မိနစ်20ကြာထိတ်တွေ့ပစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်တင်းမာမှုတွေဖြစ်ပေါ်ခဲ့တာပါKNU ဝင်းရည်မြို့နယ်ဥက္ကဋ္ဌစောမောင်ရွှေကတော့ KNU နဲ့မွန်ပြည်တပ်တချင်းချင်းဖြစ်တဲ့ကိစ္စဖြစ်ပြီးအောက်ချုပ်ရေးပိုင်းနဲ့မဆိုင်ဘူးလို့ပြောပါတယ
်။သူတို့တပ်ပိုင်းကပဲအောက်ချုပ်ရေးပိုင်းနဲ့ဘာမှမဆိုင်ဘူးပြေ။သူတို့ကတပ်ပိုင်းဆိုတော့တိုက်ချင်းရယ်မွန်ပြည်တပ်တိတ်မှုနဲ့သူတို့အဒီကဆိုင်ဆက်ချောင်းကပြည်စုံတယ်လို့ပြောသူတို့ပြောကြတယ်
မွန်ပြည်တပ်နဲ့ KNU ဟာအချို့ဒေသတွေမှာတပ်လှောက်ရှားမှုနယ်မြေရောထွေးနေတဲ့အတွက်တနင်္လာရီတိုင်းရေပြည်မြို့နယ်ဘက်မှာလည်းနှစ်ဖက်အောက်ခြေတပ်ဖွဲ့တွေကြားလက်ရှိ၃နှစ်ကာလအတောအတွင်းမှာ၁၀ချိန်ခန့်ထိတွေ့ပစ်ခတ်မှုတွေရှိခဲ့ပါတယ်။တနင်္ဂနွေလုံးပစ်ခတ်တိုက်ခိုက်မှုရပ်ဆယ်ရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးပြီးခဲ့တဲ့ KNU နဲ့မွန်ပြည်တပ်ပါတီတို့အနေနဲ့အခုလိုဖြစ်ပေါ်နေတဲ့ပြဿနာတွေကိုနှစ်ဖက်တွဲဆောင်ပြီးရှင်းလင်းတတ်ဖို့လိုအပ်တယ်လို့လည်းမွန်ပြည်နယ်လုံခြုံရေးနဲ့နေဆက်ရေးရဝန်ကြီးဗိုလ်မှူးကြီးနေထွန်းဦးကပြီးခဲ့တဲ့ပတ်ကရေးမြို့မှာသတင်းထောက်တင်တဲ့တွဲဆောင်စင်မှာအခုလိုပဲပြောသွားပါတယ်
။ဒီကနှစ်ဖက်မျက်နှာချင်းနိုင်တွေ့နေတဲ့ကိစ္စကတော့မရှင်းနိုင်တာကြောင့်မရှိဘူးရှင်းတတ်ဖို့ပဲလို့ဆွေးနွေးပြီးတော့မှအောက်ခြေကလည်းသိဖို့လိုတာပေါ့
။မကြသေးခင်ကအစ်ရေးတင်းမာမှုချင်းနေနဲ့ပတ်သက်ပြီးမွန်ပြည်တပ်ပါတီနဲ့ KNU တို့ခရိုင်အစ်စ်ဆွေးနွေးပွဲမှာလည်း KNU ဒူပရာယာခရိုင်ဥက္ကဋ္ဌဗဒိုရွှေမောင် KNLA တပ်ရင်း16တပ်ရင်းမှူးဒုဗိုလ်မှူးကြီးစောရွှေဝင်းမွန်ပြည်တပ်ဘက်ကတော့ပဟိုဝန်းကျင်ဒေသဦးစီးအဖွဲ့ဥက္ကဋ္ဌနိုင်နာဒူရမန်အမှတ်9တပ်ရင်းမှူးဒုဗိုလ်မှူးကြီး M ဆိုင်ချနဲ့နှစ်ဖက်ဆက်ဆံရေးယုံတာဝန်ခံတွေနဲ့ယုံအဖွဲ့ဝင်တွေတက်ရောက်ခဲ့ပါတယ်
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြားရမှာပါ
မြန်မာဆွေရတပ်နဲ့ရခိုင်တပ်မတော် AA တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေမှာအရပ်သားတွေတပ်ဖြတ်ခံနေရတာတွေကိုအကာအကွယ်ပေးဖို့စစ်တွေမျိုးရှိတန်ဂါရော်တွေကမြန်မာဆွေရကိုစာရေးတောင်းဆိုခဲ့ပါတယ်မွန်ပြည်နယ်ရေးမြွနယ်တပြေနှစ်ကရင်ကျေးရွာချင်းဆက်လန်းစီမံကိန်းကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့နှုတ်မိတ်ညွန်ကြားချက်နဲ့တင်ဒါမခေါ်ပဲလောက်ကင်ခွင့်ပြုတယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါတယ်
။တရရှိတွေအခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
နေဆက်ဒေတာတိုင်းရင်သတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တိုင်းရင်သတင်းတော်အစီအစဉ်ကိုနားဆင်ကြကြရတာပါ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုဝေဖန်အကြံပေးလို့ရတယ် VOA ကိုတေးသချင်းတောင်းလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုကြံနေသေးတဲ့အချိန်အတွင်းမှာဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါရှင်
မြောက်ကိုရီးယားကတာတိုဖြစ်ပက်ထင်းဒုံးနှစ်ခုဖြစ်ပုံရတဲ့ဆန်းသက်ပြစ်လွတ်မှုတွေလုပ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကအကြံပေးတဲ့နေရာမှာပြောပါတယ်။ဒါဟာသတင်းတစ်ပတ်မပြည့်ခင်အတွင်းမြောက်ကိုရီးယားရဲ့ဒုတိယအကြိမ်ပြစ်လွတ်ဆန်းသက်မှုဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီဆန်းသက်မှုအတွက်ဘယ်သူမှစိတ်ချမ်းသာမှာမဟုတ်ကြောင်းနဲ့မြောက်ကိုရီးယားအနေနဲ့ညှိနှိုင်းဆွေးနွေးမှုတွေအတွက်အဆင်နဲ့မဖြစ်သေးဘူးလို့သူယုံကြည်ကြောင်းပြောပါတယ်။တောင်ကိုရီးယားသမ္မတအင်တော်ကလည်းမြောက်ကိုရီးယားရဲ့ဒီဆန်းသက်မှုတွေစိုးရိမ်ကြောင်းနဲ့ဒီဟာကိုရီးယားနိုင်ငံကစီးရဲတင်းမာမှုပြည်ရော့စေဖို့အထောက်ကူဖြစ်မှာမဟုတ်ဘူးလို့ပြောပါတယ်။ဆိုမျိုးမှာတော့လုံခြုံရေးတွေကိုတုံ့ပြန်ထားပါတယ်။တရုတ်ကွန်ပျစီတွေပေါ်မှာတိတ်ပြီးကြီးလေတဲ့တွန်းခုန်ခွန်တင်းကြပ်မှုတွေကောက်ခံဖို့အတွက်လုံရှားရှိတဲ့ဆိုင်းဆိုင်းကိစ္စတွေကိုဒီကနေ့ဆက်လုပ်နေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာပရင်းနဲ့မှာပြောကြားလိုက်ပါတယ်။နှစ်နိုင်ငံကြားတင်းမာနေတဲ့ကုန်သွယ်ရေးပြဿနာဖြေရှင်းဖို့တရုတ်နဲ့အမေရိကန်အရာရှိတွေဝါရှင်တန် DC ဆွေးနွေးပွဲမတိုင်ခင်နိုင်ပိုင်းအလုံးမှာပဲပြောလိုက်တာပါ။အငင်းပွားနေတဲ့တောင်တိုပင်လယ်ပြင်နဲ့မှာအမေရိကန်ရဲ့ USS William Lawrence ဖြတ်သိမ်းမောကြီးနဲ့အတူဂျပန်လင်းတင်တင်မောအိန္ဒိယရေတပ်တင်မော20နဲ့ဖိလစ်ပိုင်ကင်းလက်ရေရင်တို့ဟာတရုတ်ကတူပိုင်နဲ့လူညင်ညာထားတဲ့ရေပြင်ထဲမှာပူးတွဲလေ့ကျင့်မှုတွေလုပ်ခဲ့ကြောင်းအမေရိကန်ရေတပ်ကချက်တဲ့ပရင်းနေမှာပြောပါတယ်။တောင်တိုပင်လယ်ပြင်နဲ့မှာအလားတူပူးတွဲဆေးလေ့ကျင့်မှုကိုအရင်ကလုပ်ခဲ့တာဖြစ်ပေမဲ့အခုတခါတရုတ်ရဲ့ဒေါ်လာဘီလျံ200တန်ဖိုးရှိတဲ့တွန်းကုန်ပစ္စည်းပေါ်အခွန်တိုးကောက်မယ်လို့အမေရိကန်သမ္မတချင်းချောင်းနေချိန်မှာလေးနိုင်ငံပူးတွဲလေ့ကျင့်မှုလုပ်တာပါ။ကမ္ဘာအခြေဆုံးလူမှုကွန်ရက် Facebook ကိုတည်ထောင်သူ Mark Zuckerberg နဲ့ Campbell ဖြစ်တဲ့ Facebook Company Twitter တည်ထောင်သူ Chris Hu ကကုမ္ပဏီခွဲထွက်လို့ကြောင်းမနေ့ကကြေညာပြီးနေတဲ့ New York Times သတင်းစာမှာရေးပါတယ်
တင်ကျင်းချက်ကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါ။ဒီညပိုင်းဒီမနေ့ပိုင်းအစီအစဉ်ထုတ်လို့ရေမှုကကိုကျော်အောင်လွင်နဲ့ကိုရဲမင်းထွန်းတို့ဖြစ်ပြီးအတ္တမိုင်းဆိုင်ရာအင်ဂျင်နီယာကတော့နက်ရှွမ်ကယ်လီဖြစ်ပါတယ်။တောက်ကြနေမနေ့ VOA အစီအစဉ်တွေကိုလိုင်းတူမီတာ20လေး50 50စတင်နဲ့ဒုတိယပိုင်း나이ဝဲမှာလိုင်းလက်မီတာ196တွေကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေး
This program has come to you from the Voice of America, Washington.